Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တာရဲ့2019ခုနှစ်နိုဝင်ဘာလ9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုက်လက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်လင်းဦးပါဒီညနှက်ဆရာမဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတအပေါ်အရေးယူနေမဲ့စုံစမ်းမှုတွေကိုရှေ့သတင်းဘက်ကဆက်လို့အများပြည်သူရှင်းမောင်းကြားနာမယ်အကြောင်းအောက်လွတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လူမောက်ကိုတပ်ဖြတ်ရေးလုပ်ငန်းတွေထိထိရောက်ရောက်မလုပ်နိုင်အမေရိကန်ကအကူအညီထောက်ပံ့နေဖြတ်တောက်မယ်လို့သတိပေးလိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမဆုမြတ်မွန်တဲ့အတူကြေညာပေးမှာပါ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရွှေနရီအမြန်ရင်ပေါ်ကနေအေးအေးကဖန်သွားသူတွေကိုပြန်လွှတ်လာပြီးမဲ့အခုထိကြောက်လန့်နေတဲ့အခြေအနေကိုလွတ်မြောက်လာသူတူကအခုလိုပြောပြပါဗျ။တ
ောက်စီတွေရှိတာပေါ့ဗျာဒီမင်းမေဆိုတဲ့အရာကြီးလက်လန့်လန့်ဖြစ်နေတယ်ပုံမှန်လည်းမေးဒီမှလည်းမေးဆိုတော့လေအဲမေးနေမေးလို့ကျွန်တော်တို့ဖြီးဖြူပါကြီးဖြီးဖြူရတော့လေသူတို့ကဆက်လို့ဆက်လို့
ဒီသတင်းနဲ့အတူရခိုင်လက်နက်ကိုင်ဖွဲ့ AA ကပဲတလနိဗကြအောင်ဖန်ထားတဲ့ဗဟိုဝင်တန်းတက္ကသိုလ်ကျောင်းစင်မိသက်ဝင်တန်း18ဦးကိုပြန်လွှတ်ပေးလိုက်တဲ့အထက်လန်ခီမှာတဦးသေဆုံးသွားတာကိုလည်းသိကြရပါမယ်။ရဝင်းတစ်ခုလန်းတစ်ခုဆိုတဲ့ကပတ်လန်းစီမံကိန်းဟာဒေသခံပြည်သူတွေအတွက်အကျိုးပြုမပြုလေ့လာထားတဲ့စာတန်းတစ်စောင်အကြောင်းနဲ့အတူထိုင်းစီးပွားရေးကျဆင်းလာတာကြောင့်ထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေအပေါ်မှာရိုက်ခတ်မှုအဖြစ်နဲ့အလုပ်လက်မဲ့ဖြစ်လာနေကြတဲ့အခြေအနေတွေကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်။2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ပြက်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းမှုယူကရိန်းကိုဖိအားပေးခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဂျိုးဘတ်မှုတွေအတွက်အရေးယူနိုင်မဲ့စုံစမ်းမှုတွေကိုရှေ့သတင်းဘက်ကဆက်လို့အများပြည်သူရှင်းမောင်းကြားနာသွားမယ်ကြောင်းအောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌကကြေညာလိုက်ပါတယ်။တင်ပတ်တော့ကြလွတ်တမှာတကပိတ်စုံစမ်းခဲ့ပြီးတော့သမ္မတပေါ်အမေရိကန်လူထုကဆုံးဖြတ်ခွင့်ရရမှာဖြစ်တဲ့အကြောင်းမနေ့ကပဲထောက်လိုင်းကော်မတီဥက္ကဋ္ဌအဒမ်ရှစ်ကပြောဆိုထားတာပါ။ရှင်းနေသမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုစားပြုရှင်ပြိုင်နိုင်မှုကြိုးပမ်းနေသူတွေနဲ့ရှင်းတန်းရောက်နေတဲ့ဒုသမ္မတဟောင်းဘိုင်ဒန်နဲ့ပတ်သက်လို့မကောင်းသတင်းတွေရဖို့ယူကရိန်းနိုင်ငံအကူအညီရအောင်ကြိုးပမ်းခဲ့တာနဲ့ပတ်သက်လို့မငင်းနိုင်လောက်တဲ့အခြေလက်တွေရှိနေတဲ့အကြောင်းလည်းကော်မတီဥက္ကဋ္ဌကပြောပါတယ်။အလုပ်တော့ထောက်လိုင်းကော်မတီမှာရှေ့သတင်းပတ်ဗိုလ်ဒုနေကြရင်တော့ယူကရိန်းနိုင်ငံဆိုင်ရာထိတ်တန့်သံတမန်ဘေတီလာဒုလက်တောက်နိုင်ငံခြားရေးဝန်ကြီးဂျော့ချ်ကန်နိုကိုအများပြည်သူရှေ့မှောက်ကြားနာစစ်ဆေးသွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတထရန့်ရဲ့ Republican Party ကလွှတ်တော်အမတ်တွေကတော့သမ္မတပေါ်အရေးယူနိုင်ရေးလုပ်ငန်းစဉ်မှာဒန်းလူညီမျှအခွင့်အရေးမရခဲ့ရသလိုဒီမိုကရက်ကိုယ်စားအများစုရဲ့လုပ်ပုံကိုင်မုံတွေကလျှို့ဝှက်လွန်းနေဆိုပြီးဝေဖန်ထားကြပါတယ်။ဒီမိုကရက်တစ်ဘက်ကတော့စုံစမ်းမှုမှာထွက်ဆိုခဲ့ကြတဲ့တက်တွေကို Republican လက်တော်အမတ်တွေနဲ့ဝန်ထမ်းတွေမိခွန်းတွေကိုဒန်းလူညီမြမင်းမြဲဝင်ပြုခဲ့တဲ့အကြောင်းပြောဆိုထားကြတာပါ။အဲ့လိုတော့မှလူနည်းစု Republican ခေါင်းဆောင် Kevin McCarthy ကတော့သတင်းမှတ်ချက်ကြီးလျှို့ဝှက်ကြမ်းတာပြီးတော့မှအခုလိုအများပြည်သူရှင်းမောင်းမှာကြမ်းတာကိုကြီးညာခဲ့တာဖြစ်တဲ့အကြောင်းဒီမိုကရက်တွေကို Twitter လူမှုကွန်ရက်ကနေပြောဆိုဝေဖန်ခဲ့ပါတယ်။
2015အီရန်နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကိုအီရန်နိုင်ငံကချိုးဖောက်တဲ့လုပ်ရပ်တွေလုပ်နေတဲ့အပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပန့်စ်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။နျူကလ িয়ার လက်နက်မပြန့်ပွားအောင်စာချုပ်ထဲမှာကန့်သတ်ထားတာတွေကိုအီရန်တိုးမြင့်လုပ်နေတာကနျူကလ িয়ার လက်နက်ထုတ်လုပ်နိုင်စွမ်းရှိအောင်လုပ်နေတာလို့ဆိုရစရာဖြစ်တာကြောင့်နိုင်ငံအားလုံးကအလေးထားဖိအားပေးသင့်တယ်လို့ဝန်ကြီးပွန်ပီယိုကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အီရန်ကနျူကလ িয়ার ရန်စားမှုတွေဆက်လုပ်နေတယ်လို့လည်းဆိုထားပါတယ်။နျူကလ িয়ার သဘောတူစာချုပ်ထဲမှာတားမြစ်ထားတဲ့ Fordo နျူကလ িয়ার ဆက်ရုံမှာယူရေနီယံတပ်ဆင်မှုတွေပြန်လည်လှုပ်ဆောင်နေပြီလို့အီရန်အနုပြုစွမ်းရည်အေဂျင်စီကဒီကနေ့ကြေညာပါတယ်။ဒီ Fordo နျူကလ িয়ার ဆက်ရုံမှာယူရေနီယံတပ်ဆင်တာနဲ့တပ်ဆင်မှုနဲ့ဆက်ဆက်တဲ့လုပ်ရပ်တွေမလုပ်ဖို့တားမြစ်ထားတာဖြစ်ပါတယ်။ကုလသမဂ္ဂအနုပြုစွမ်းရည်အေဂျင်စီ IAEA တာဝန်ရှိသူတယောက်ရှိမှဗုဒ္ဓဟူးနေ့ညကတပ်ဆင်မှုတွေကိုပြန်လည်စတင်ခဲ့တယ်လို့အီရန်အနုပြုစွမ်းရည်အေဂျင်စီကပြောကြားခဲ့ပါတယ်။Fordo ဆက်ရုံမှာယူရေနီယံတွေရဲ့တန့်စင်တဲ့အဆင့်ကို 4.5 ရာခိုင်နှုန်းအထိဖြစ်အောင်တန့်စင်သွားမယ်လို့လည်းဆိုပါတယ်။နိုင်ငံတကာသဘောတူစာချုပ်တဲ့ခါနေနှုတ်ထွက်ခဲ့တဲ့အမေရိကန်ကအီရန်ရေနံတင်ပို့မှုအပါအဝင်အီရန်စီးပွားရေးထိခိုက်အောင်ပိတ်ဆို့တိုက်ခတ်မှုတွေလုပ်နေတာ တက်တာအောင်လို့တခြားစာချုပ်ပါနိုင်ငံတွေကကူညီမပေးဘူးလို့ဆိုပြီးစာချုပ်ပါအချက်တွေကိုအီရန်ကချိုးဖောက်နေတာပါအခုလိုအီရန်ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာအနုယူစွမ်းရည်အေဂျင်စီ IAEA ဘုတ်အဖွဲ့ဝင်တွေဩစတြီးယားနိုင်ငံဗီယက်နာမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးနေကြပါတယ
်ကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကြောင့်အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားအပြန်အလှန်တိုးမြင့်ထားတဲ့သွင်းကုန်ကုန်တွေကိုပြန်လည်လျှော့ချသွားဖို့နှစ်ဖက်သဘောတူညီမှုရရှိခဲ့တဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ကုန်သွယ်ရေးဆွေးနွေးမှုတွေမှာပထမဆင့်သဘောတူညီချက်ရတာနဲ့တပြိုင်နက်တည်းသွင်းကုန်ကုန်တွေကိုညီညွတ်ညီမျှပမာဏအတိုင်းလျှော့ချသွားမှာဖြစ်တဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောဝင်ရာကောက်ဖန်းကဒီကနေ့ပေကျင်းမြို့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါလျှော့ချမဲ့ပမာဏကတော့နှစ်ဖက်ဆွေးနွေးမှုတွေအတွင်းမှာညှိနှိုင်းဆုံးဖြတ်သွားမယ့်အကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအငင်းပွားနေမှာပဲဒေါ်လာသန်းပေါင်းထောင်ချီတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေပေါ်အပြန်အလှန်ခုန်နေတိုးမြင့်သတ်မှတ်ခဲ့ကြတာပါတရုတ်နိုင်ငံကငွေကြေးလေးလဲလဲလဲနှုန်းကိုလိုသလိုအသုံးချနေတာအမေရိကန်ကုမ္ပဏီတွေထံကနည်းပညာတွေကိုဖိအားပေးရယူတာညာနာဥစ္စာပစ္စည်းမူဝိုင်းခွင့်ချိုးဖောက်တာစတဲ့တရုတ်နိုင်ငံရဲ့ကုန်သွယ်ဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့အမေရိကန်ဘက်ကဆွဆွဲကန့်ကွက်နေတဲ့ကိစ္စတွေကိုပထမအဆင့်သဘောတူညီချက်မှာညှိနှိုင်းဖြည့်ရှင်းထားတဲ့အကြောင်းလဲအမေရိကန်သမ္မတအင်ဂျီရောကုန်သွယ်ရေးဆိုင်ရာအကြံပေးရရှိပီတာနဗာရိုကိုနဗာရိုက VOE ကိုပြောပါတယ်တရုတ်ဆိုကတာဝန်ရှိသူတွေဘက်ကတော့တရုတ်နိုင်ငံအနေနဲ့ကမ္ဘာဈေးကွက်မှာသတ်မှတ်ထားတဲ့စီးပင်းစည်းကမ်းတွေကိုလိုက်နာထားတဲ့အကြောင်းကာကွယ်ပြောဆိုထားကြပါတယ်
ဆွဲလွယ်တဲ့ fentanyl ဆွေးဝါးတွေကိုအမေရိကန်ပြည်ထောင်စုစီမှောင်ခိုကူးစု9ယောက်ကိုတရုတ်နိုင်ငံတရားရုံးကဒီကနေ့ပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်။အမေရိကန်အမိမြေလုံခြုံရေးဌာနရဲ့2018ခုနှစ်မှာသတင်းပေးမှုအရစုံစမ်းခဲ့ပြီးတရုတ်နိုင်ငံမြောက်ပိုင်းရှန်တိုင်းမြို့မှာအခြေဆိုင်တဲ့မွေးရေကိုင်းတစ်ခုကိုတရုတ်ရဲတပ်ဖွဲ့ကဖြိုခွင်းခဲ့တာဖြစ်ပါတယ်။ပြစ်ဒဏ်တွေထဲမှာတယောက်ကိုဆိုင်းငံတေတံချခဲ့တယ်လို့2ယောက်ကိုထောင်ဒဏ်တစ်သက်ချခဲ့ပါတယ်။ကျန်6ယောက်ကိုတော့ဒီလောက်မကြီးလေးတဲ့ပြစ်ဒဏ်တွေချခဲ့ပါတယ်။မွေးရေးဆေးမှောက်ခိုကူးမှုနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်တာဝန်ရှိသူတွေပထမဆုံးပူးပေါင်းစုံစမ်းခဲ့တာဖြစ်တယ်လို့တရုတ်နိုင်ငံမွေးရေးဆေးဝါးထိန်းချုပ်ရေးကော်မရှင်အကြီးတန်းတာဝန်ရှိသူယူဟိုင်ဘင်းကသတင်းထုတ်တွေကိုပြောပါတယ်။အခုအပြစ်ပေးခံရသူတွေဟာဖန်တနော်အပါအဝင်ဘိန်းနဲ့မွေးရေးဆေးဝါးတွေကိုအခြေခံတဲ့အခိုက်အခဲပျောက်ဆေးတွေကိုအ мян ချောပို့လုပ်ငန်းနဲ့အမေရိကန်ကိုတင်ပို့ခဲ့ကြတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်စစ်ပွဲဖြစ်ပွားနေချိန်မှာမွေးရေးဆေးဝါးနှိမ့်နှင်းရေးကိုအတူပူးပေါင်းဆောင်ရွက်ခဲ့ကြတာပါ။ဒါပေမဲ့တရုတ်တာဝန်ရှိသူယူဟိုင်ဘင်းကတော့ဒီကိစ္စနှစ်ခုသက်သက်စီလို့ပြောကြပါရယ်။ဖန်တနော်ဆေးဝါးမှောက်ခိုကူးတဲ့နောက်ထပ်အမှုနှစ်ခုကိုလည်းဆက်လက်စုံစမ်းနေတယ်လို့သူကပြောပါရယ်။ဘိန်းနဲ့မွေးရေးဆေးဝါးအခြေခံတဲ့ဖန်တနော်လို့ opioid အကိုက်ခဲပျောက်ဆဲတွေကြောင့်အမေရိကန်ပြည်ထောင်စုတဝန်ဆေးဆွဲတဲ့ပြဿနာကြီးနဲ့ရင်ဆိုင်နေရတာပါ။အမေရိကန်ကိုဝင်တဲ့ဖန်တနော်အကိုက်ခဲပျောက်ဆဲတွေနဲ့တခြားဆက်ဆက်ဆေးဝါးတွေကတရုတ်နိုင်ငံကအဓိကဖြစ်တယ်လို့အမေရိကန်မွေးရေးဆေးဝါးတိုက်ဖြတ်ရေးဌာနကပြောပါတယ်။တရုတ်ကတော့ဒါကိုငင်းဆန်ပြီးဒီလိုဆေးဝါးတွေဝယ်လို့အားကျအောင်အမေရိကန်အနေနဲ့လုပ်တင်တယ်လို့ပြောကြခဲ့ပါတယ်။
View America အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်တိုမီတာ16 kHz 1683ညလိုက်တိုမီတာ19 kHz 15563ညလိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View America အတန်းမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကလူမောင်ကုန်မှုတပ်ဖြတ်ရေးလုပ်ငန်းတွေကိုထိထိရရမလုပ်နိုင်မှုဆိုရင်အမေရိကန်ကအကူအညီထောက်ပံ့နေဖြတ်တောက်မှာဖြစ်တဲ့အကြောင်းသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနယာယီလက်ထောက်နိုင်ငံချိုင်းဝန်ကြီးအဲလစ်ဝါလစ်နဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံကအကူအညီပေးရေးအေဂျင်စီ USAID ဒုတိယအကြီးအကဲဘွန်နီကလစ်က VOA ဘင်္ဂလားဒေ့ရှ်ဌာနကိုပြောဆိုလိုက်တာပါ
။ Bangladesh needs to show results. It's really important. If we do not see results,My job
ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရလက်ထွက်အောင်လုပ်ဖို့တကယ်ကိုရည်ကြီးပါတယ်။ရလက်တွေကိုကျမတို့မတွေ့ရဘူးဆိုရင်တော့ကျမနဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာအကူအညီပေးရေးအေဂျင်စီတို့ရဲ့တာဝန်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပေးနေတဲ့အထောက်ပံ့တွေကိုဖြတ်တောက်ဖို့ပါပဲ။ကမ္ဘာတဝန်းလူမောင်ခိုမှုတွေရဲ့သားကောင်တွေကိုအကာအကွယ်ပေးဖို့လဲကျမတို့နိုင်ငံရဲ့ဥပဒေမှာပြဋ္ဌာန်းထားပါတယ
်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့လူမောင်ခိုမှုတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုစောင့်ကြည့်စည်းမထည့်သွင်းထားတာသုံးနေရှိနေပါပြီ။ပြည်ခေဇွန်လာတဲ့ထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းလူမောင်ကုန်မှုဆိုင်ရာအမေရိကန်နိုင်ငံရဲ့ဌာနရဲ့အစိုးရကစားမှာဆိုရင်လည်းဘင်္ဂလားဒေ့ရှ်နိုင်ငံဟာသတ်မှတ်ထားတဲ့အစင်တန်းသတ်မှတ်ချက်ကိုမမီဘူးဆိုပြီးဆုံးဖြတ်ထားတာပါ မြန်မာနိုင်ငံရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေနောက်ဆက်တွဲဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့တိမ်းနယ်ချီတဲ့ရိုဟင်ဂျာတွေဟာလူမောင်ခိုတွေရဲ့တားကောင်ဖြစ်ကြရတာတားကောင်ဖြစ်နိုင်တဲ့အန္တရာယ်တွေရှိနေတဲ့အကြောင်းနိုင်ငံတကာဖွဲ့စည်းရေးနဲ့လူခွင့်ရေးဖွဲ့တွေကလည်းသတိပေးထားကြပါတယ်မြန်မာဆွေးနွေးကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့တော့ကတိပြုပြောဆိုထားကြပါတယ်
တရကီနိုင်ငံကိုအမေရိကန်ကအစင်းမြင့်ဂျက်တိုက်လေယာဉ်တွေရောင်းချမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုရုတ်သိမ်းမပေးရင်ရုရှားနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်သွားမယ်လို့တရကီသမ္မတရီဂျက်ပ်တာယေအာတိုဝမ်ကချိန်ချလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရှေ့သတင်းပတ်ထည်တွေ့ဆုံဖို့ရှိနေချိန်မှာပဲတရကီသမ္မတကအခုလိုသတိပေးလိုက်တာပါ။ရုရှားလို့ SU-35 အမျိုးအစားတိုက်လေယာဉ်တွေဝယ်ဖို့လဲတရကီနိုင်ငံကစီစဉ်ထားပါတယ်။ရုရှားလို့ S-400 အမျိုးအစားမစ္စိုင်းဒုံးစနစ်ဝယ်ယူထားတဲ့တူရကီအပေါ်အနောက်မဟာမိတ်နိုင်ငံတွေကစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်နေတာပါ S-400 မစ္စိုင်းဒုံးစနစ်ဝယ်ယူရမှာဘသူခွင့်ပြုချက်မှမတောင်းခဲ့သလို SU-35 တိုက်လေယာဉ်တွေဝယ်မယ်ဆိုရင်လည်းကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ဝယ်မှာဖြစ်တဲ့အကြောင်းတူရကီသမ္မတကအင်ကာနီတုန်းကပဲပြောခဲ့ပါတယ်ရုရှားတိုက်လေယာဉ်တွေဝယ်သင့်မသင့်ဆုံးဖြတ်ဖို့ကအမေရိကန်အပေါ်မှာမူတည်တယ်လို့လည်းဆိုပါတယ်အမေရိကန်လို့ F-35 ဂျက်တိုက်လေယာဉ်တွေတူရကီနိုင်ငံကိုရောင်းချမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုပယ်ဖျက်ပေးဖို့တူရကီသမ္မတကအမေရိကန်သမ္မတကိုတိုက်တွန်းနေပါတယ်။ရုရှားလို့ S-400 မစိုင်းဒုံးစနစ်ဟာမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO မဟာမိတ်အဖွဲ့ရဲ့ကာကွယ်ရေးစနစ်အထူးသဖြင့်အမေရိကန်လို့ F-35 ဂျက်တိုက်လေယာဉ်တွေရဲ့ကိုယောင်ဖြောင်းနိုင်စွမ်းဤပညာကိုထိခိုက်နိုင်တဲ့ဆိုပြီးတိုက်လေယာဉ်တွေရောင်းမဲ့အစီအစဉ်ကိုဆိုင်းငံ့ထားတာပါတူရကီသမ္မတကတော့ F-35 တိုက်လေယာဉ်တွေရောင်းချမဲ့အစီအစဉ်နဲ့ပတ်သက်လို့မဖြေရှင်းနိုင်ရင်လိုအပ်သလိုဆက်ရက်လက်ဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။ August လတုန်းကမော်စကိုမြို့တော်မှာပြသခဲ့တဲ့လေကြောင်းပြပွဲအတွင်း SU-35 တိုက်လေယာဉ်တွေကိုရုရှားသမ္မတဗလာဒီမီယာကိုရိုင်းတူရကီသမ္မတကိုဧကန်ပြသခဲ့ပါတယ်။
ကွန်ဂိုနိုင်ငံကသဘုံကောင်းဆောင်ဘော့စကိုအန်ဒန်ကာနာကိုစစ်ရာဇဝတ်မှုလူသားမှုဘော်ကျွလွန်တဲ့ရာဇဝတ်မှုတွေနဲ့နိုင်ငံတကာရာဇဝတ်တရားရုံး ICC ကဒီကနေ့ပဲထောင်နှံအနှစ်30ချမှတ်လိုက်ပါတယ်။သဘုံကောင်းဆောင်ဟောင်းဟာလူသားမှုအာမပြုခြင်းမှုလိင်ကျေးကျွံပြုမှုအရွယ်မရောက်သေးသူတွေကိုစစ်သားအဖြစ်စုဆောင်းမှုတွေပါဝင်အမှု17မှုတွေအဖြစ်ရှိတဲ့အကြောင်း ICC တရားသူကြီးတွေကပြီးခဲ့တဲ့ဇူလိုင်လထဲမှာပဲဆုံးဖြတ်ထားကြတာပါ။မို့တမှုရင်းစီအတွက်တရားပြစ်ဒဏ်တွေကြားခံရမယ်ဆိုရင်တော့ထောင်နှံစုစုပေါင်း218နှစ်ထိကြားခံရနိုင်တယ်လို့လည်းနယ်သာလန်နိုင်ငံ The Hague မြို့ကတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချမှတ်ရမှာပြောဆိုထားပါတယ်။ဒါမှမဟုတ်ပြစ်ဒဏ်စုစုပေါင်းထောင်နှံအနှစ်30သာချမှတ်ခဲ့တာပါ။တရားသူကြီးတွေကထောင်နှံတစ်သက်အပြစ်ပေးဖို့စဉ်းစားခဲ့ပေမဲ့အပြစ်ရှိကြောင်းဆုံးဖြတ်ထားတဲ့အမှုတွေထဲမှာတချို့အမှုတွေဟာဖြစ်ရတဲ့ခုထဲမှာဖြစ်တာကြောင့်နှစ်ရှည်ထောင်နှံပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလည်းတရားရုံးကပြောဆိုထားပါတယ်။တဘုံကောင်းဆောင်ဟောင်းကတော့2013ခုနှစ်မလမကလေးကဖက်စီခံထားရတဲ့အချိန်တွေကိုအခုထောင်နှံအနှစ်30လေးကနှုတ်ပြီးကျန်တဲ့ထောင်တစ်တန်းကိုကြာခံရမှာပါသူကတရားခွင်မှာစစ်ဆေးတဲ့အချိန်မှာတော့အရက်သားတွေကိုပြစ်မှတ်ထားတက်ခဲ့ခဲ့တာမရှိပဲအကောက်ဝဲပေးတာသာရှိခဲ့တဲ့အကြောင်းနဲ့လူသားသမားဆရာဇွဲကောင်တူမဟုတ်တဲ့အကြောင်းလည်းညှင်းဆန်ထားပါတယ်ဒီလိုရှင်တွေကတော့2002ခုနှစ်နဲ့2003ခုနှစ်တွေအတွင်းကွန်ကွန်နိုင်ငံအရှေ့ပိုင်းအီကျူရီပြည်နယ်မှာတပ်ဖြတ်မှုတွေအာမပြုခြင်းမှုတွေလူတွေပေါ်အမျက်ထုတ်တာတွေရှိခဲ့တဲ့ကွန်ကွန်မျိုးချစ်တမက UPC တဘုံဖွဲ့ရဲ့ခေါင်းဆောင်ဖြစ်ဦးဆောင်ခဲ့တဲ့အကြောင်းဆွဆွဲခဲ့ကြတာပါအကျိုးဆောင်ရှင်တွေတယောက်ကတော့အသက်12နှစ်လောက်အထိငယ်ရွယ်တဲ့မင်းကလေးတွေဟာတဘုံဖွဲ့အစ်မြင့်ခေါင်းဆောင်တွေအတွက်ဇနီးမယားဖြစ်အာမပေါင်းတင်ခံခဲ့ရတာတွေရှိတဲ့အကြောင်းတရားရုံးမှာရှောက်လဲခဲ့ကြပါတယ်
ပြင်သစ်နိုင်ငံပဲရစ်မြို့ကနေကမ္ဘောဒီးယားနိုင်ငံကိုပြန်သွားမဲ့အတိုက်ခံပါတီခေါင်းဆောင်ဆမ်ရန်ဂျီကိုပဲရစ်လေစိတ်မှာလေရင်ပေါ်တက်ခွင့်မပြုခဲ့ပါဘူးလေစိတ်ချက်ကင်ကြားမှာလေရင်စီးဝင်မရတာကိုသူသိရတဲ့အတွက်အင်ပတန်အော်ရရတယ်လို့ဆမ်ရန်ဂျီကသတင်းတောက်တွေကိုပြောပါတယ်ပြည်ပမှာခိုလုံနေတဲ့အတိုက်ခံခေါင်းဆောင်တွေအစိုးရကိုအာဏာသိမ်းဖြုတ်မချနိုင်အောင်လို့ကမ္ဘောဒီးယားပြန်မလာနိုင်အောင်တားဆီးပေးဖို့ကမ္ဘောဒီးယားအစိုးရကပြောကြားထားတာပါတချိန်တည်းမှာပဲမလေးရှားနိုင်ငံမှာထိမ့်သိမ်းထားတဲ့ကမ္ဘောဒီးယားအတိုက်ခံဒုတိယခေါင်းဆောင်မူဆိုချွားကိုလွှဲပြောင်းပို့နိုင်ဖို့တတိယနိုင်ငံရှာနေတယ်လို့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကလည်းဒီကနေ့ပြောကြားခဲ့ပါတယ်အာနာရှင်ဆန်တဲ့ခေါင်းဆောင်ကမ္ဘောဒီးယားကဒီဟွန်ဆန်းကိုဖြုတ်ချနိုင်ဖို့လူမှုလှုပ်ရှားမှုလုပ်ဖို့အတွက်အတိုက်ခံနိုင်ငံရေးသမားတွေစနေနေ့အမိကမ္ဘောဒီးယားနိုင်ငံကိုပြန်ဖို့အစီအစဉ်ထားကြတာဖြစ်ပါတယ်ကြာသပတေးနေ့ညထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်
အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကပြင်ဦးလွင်မြို့နယ်ဇီးပင်ကြီးဗဟိုဝန်ထမ်းတက္ကသိုလ်တင်နန်းစင်မိသက်တပ်ဖွဲ့ဝင်19ဦးကိုတလနီးပါးဖမ်းဆီးထားရကနေမနေ့ကတော့18ဦးပြန်လွှတ်ပေးလိုက်တဲ့အကြောင်းအေးအေးတာဝန်ရှိသူတွေကပြောပါတယ်ဖမ်းထားတဲ့အထက်ကမိသက်ခေါင်းဆောင်တဦးလမ်းခရီးမှာဆုံးပါသွားတယ်လို့လည်းဆိုပါတယ်အေးအေးဘက်ကလွှတ်ပေးလိုက်တဲ့ဆိုပေမဲ့ဒီညနေပိုင်းအထိပြန်ရောက်ကြောင်းသတင်းမကြားရသေးတဲ့အတွက်အတီမပြုတ်နိုင်သေးဘူးလို့ရခိုင်ပြည်နယ်ရဲမှူးကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါတလနီဘာဖန်စီစားတဲ့မိသက်တပ်ဖွဲ့ဝင်18ယောက်ကိုအေးအေးရခိုင်လက်နက်ကန်ဖွဲ့ကနေပြန်လှုပ်ပေးရမှာဒီကနေ့ညနေပိုင်းမှာစစ်တွေမြို့ကိုရောက်ရှိနေပြီလို့စစ်တွေမြို့နေရခိုင်တိုင်းဒန်းများမြို့နယ်စုအစည်းယုံသွင်းမှုကိုစောစောထုံးကပြောပါတယ
်စစ်တပ်ကတော့ရောက်တော့ရောက်တဲ့ကိုဒါပေမဲ့သူတို့ကလောလောဆယ်တခြားအပြေကိုပေးမတော်သေးတဲ့ပုံစံမျိုးရှိတယ်အစ်တတိမရကြဘူးသူတို့ကတော့ဌာနမထိုင်လို့ကြားရတယ်ခုလေအဲအကုန်လုံးပဲဟုတ်ကဲ့ကွာဒီလူကြီးနဲ့ပြည်သူမုန်းတယ်မိသားစုတွေသူ့မုန်းတယ်မကျေးဇူးဘူးလို့ကြားတယ်
စစ်တွေမဲဆန္ဒနယ်ကအပြင်းနဲ့လွှတ်တော်ကိုယ်စားလှယ်ဥမောင်ထွန်းလိုင်ကမိသားတပ်ဖွဲ့ဝင်တွေပြန်လွတ်လာကြောင်းအတိပြုပြောဆိုသလိုအစိုးရရိတ်သားမှထားရှိထားကြောင်းပြောဆိုပါတယ်။ဖမ်းဆီးထားတဲ့မိသားတပ်ဖွဲ့ဝင်တွေကိုမနေ့ကပြန်လွှတ်ပေးလိုက်ပြီလို့အေးပြန်ကြားရေးရာရှိခိုင်ဒုက္ခကပြောပါတယ
်။မိသားတပ်ဖွဲ့ဝင်ဟို16ယောက်ကိုတော့ကျွန်တော်တို့ဒီနိုဝင်ဘာလ6ရက်နေ့လေ2နာရီလောက်မှာရောင်းမျိုးနဲ့လက်ကရွာနာကနေပြီးတော့ကျွန်တော်တို့ကလွှတ်ပေးလိုက်ပြီးလုံးဆောင်ဆောင်နဲ့ပဲကျွန်တော်တို့ကလွှတ်ပေးလိုက်တာဖြစ်တယ်ဗျ။ကျွန်တော်တို့လက်ထက်မှာတော့ရာသာဆိုလို့ဥဝေတင်းတယောက်ကလွေးပြီးတော့ဒါဘယ်သူမှမကြံတော့ဘူး
။ဒါပေမဲ့ဒီမိသားတပ်ဖွဲ့ရဲ့ဒုတိယခေါင်းဆောင်သူဖြစ်သူဦးမြင့်စောကတော့ဖမ်းဆီးခံရတဲ့နေမှာပဲ။လမ်းခရီးမှာအမောလွန်ဆုံးမသွားတယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ်
။သူတို့ရဲ့ဒီဒုမိသားဦးစီးမှုတယောက်ပါတယ်။သူကတော့ကျွန်တော်တို့ဒီစစ်ပီးတကားပေါ်ကနေပြီးတော့ခေါ်လာတဲ့နေ့ကအဲ့ဒီမှာတောင်တဲရဲနဲ့နေပြီးတော့ဒါအမောဖောက်ပြီးတော့ဟိုလမ်းမှာပဲဆုံးသွားတာရှိတော့အဲ့ဒီမှာဒီတောင်တဲရင်တဲ့သူကရေတောက်လိုက်တယ်လို့ပြောတယ်အဲ့လိုအမိုးဆိုးပြီးတော့ဟိုဆုံးသွားတာကြာကျွန်တော်တို့ကတော့တော်တော်လေးစိတ်မကောင်းဖြစ်ကြပါတယ
်အခုလွတ်မြောက်လာတဲ့သူတွေဟာပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့ကဒီဦးလင်မြို့နယ်စီးပင်ကြီးဘ ഹു ဝန်ထမ်းတက္ကသိုလ်တင်တန်းဆင်းပြီးရွှေပြည်တက်ခရီးသည်တင်ကားနဲ့ပြန်လာစဉ်မြောက်ဦးမြို့နယ်ရောက်မှာအေးအေးရခိုင်လက်နက်ကန်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်ခြင်းခံရတဲ့သူတွေဖြစ်ပါတယ်ရခိုင်ပြည်နယ်ဘူးတီတောင်နဲ့ရသေတောင်မြို့နယ်တွင်းမှာလည်းမြမတမတော်နဲ့ရခိုင်လက်နက်ကန်အေးဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့အေးပြောခွေရခိုင်ဒုက္ခကပြောပါတယ
်နိုဝင်ဘာလ6ရက်နေ့ဒီဘူးတီတောင်မြို့နယ်တရက်ပြင်းရွာအနီးမှာဒီနှစ်နာရီလောက်ကြာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီတိုက်ပွဲမှာတော့ရန်သူဘက်ကနေပြီးတော့၄ဦးကြာဆုံးပြီးတော့ဒါ၁၀ဦးတို့တန်းရတာရှိတယ်တို့တို့ဒီရခိုင်တပ်တို့ဘက်ကလည်းပဲ၃ဦးတန်းရတာရှိဒီရသေးတောင်မြို့နယ်ပေးတူရွာရဲ့ဒီအရှေ့ဘက်၁ကီလိုမီတာလောက်အပေါ်မှာလည်းပဲတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်
ဒီတိုက်ပွဲမှာတမရော်ဘက်ကထိခိုက်မှုများတယ်လို့အေးဘက်ကပြောဆိုနေပေမဲ့အနောက်ပိုင်းတန်းစစ်တနာချုပ်တမရော်ပြောခွေရဘုံမူကြီးဝင်းစော်ဦးကတော့ထိခိုက်မှုမရှိဘူးလို့ဆိုပါတယ်
။ဟုတ်ကဲ့ဒါမျိုးပဲတိုက်ပွဲစီတာမှန်ပါတယ်ခင်ဗျ။တဲစတူဘက်မှာလည်းတိုက်ပွဲစီတာမှန်ပါတယ်။သူတို့ဘက်ကတော့ထိခိုက်မှုတော့မရှိပါဘူ
း။ပြီးခဲ့တဲ့ရက်တွေကလည်းပလက်ဝါမြို့နယ်နဲ့ကြောက်တော်မြို့နယ်မီဝါချေရော်တွေမှာနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကဦးဝေးတင်းပါဝင်ကလတန်စီမံကိန်းဝန်ထမ်း9ဦးစကပြန2ဦးနဲ့ဆက်လှသမား2ဦးကိုအေးဘက်ကဖမ်းဆီးခဲ့ရမှာနိုဝင်ဘာလ4ရက်နေ့မှာအလုံးကိုပြန်လွှတ်ပေးခဲ့ပြီးမဲ့အမျိုးသားလွှတ်တော်ကိုဆက်လက်ဥပဒေတင်းကိုတော့ဆက်လက်ဖမ်းဆီးထားစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ငံရင်ပြောပြသွားတာပါရှင်အခုလိုရွှေနေရီဘော်ကဖမ်းသွားသူတွေပြန်လွတ်လာတဲ့နောက်ပိုင်းအခြေအနေကိုလည်းဆက်ပြီးတော့နှာစင်ကြရပါမယ်ရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းဆီးခေါ်ဆောင်ထားတဲ့အချိန်မှာတခါမှမကြုံဘူးသေးတဲ့အဖြစ်မျိုးနဲ့ကြုံခဲ့ရလို့အခုထိကြောက်နေတော့မယ်လို့နိုဝင်ဘာလ5ရက်နေ့ကပြန်လွတ်လာတဲ့အရက်သား25ဦးတည်းကတဦးဖြစ်တဲ့ကိုရွှေဆန်းအောင်ကပြောပါတယ်ဒီ25ယောက်စလုံးကိုလုံခြုံရေးတပ်ဖွဲ့တွေကဘူးသီးတော်မြို့နယ်နေချားဆောင်စကန်သုံးမှာစစ်ဆေးတာကိုခံခဲ့ကြရပြီးမနေ့ကနိုဝင်ဘာလ6ရက်ညနေမှာလဲအာဏာပိုင်တွေကသူတို့ကိုပြန်လွှတ်ပေးလိုက်ပါတယ်ဒီအကြောင်းပြည်စုံကိုတော့ VOE သတင်းတောက်ကိုသက်နိုင်ကပြောပြမှာပါရှင
်ရွှေနေရီမြိုင်ပေါ်မှာလိုက်ပါလာတဲ့ခရီးသူတွေကိုပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့မှာအေအဖွဲ့ကဖွင့်စည်းခေါ်ဆောင်တော်ခေတုံးကကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်တွေကိုပြန်လွှတ်လာသူတူဖြစ်တဲ့ကိုရွှေစံအောင်ကဘူရောအေကိုပြန်ပြောပြခဲ့တာပါ
ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်ဘယ်သူလက်ထက်မှာပဲဖြစ်ဖြစ်ကျွန်တော်တို့ကဆိုရင်ကြည်ရများရကြအဲ့တော့ဒီလက်နက်တွေနဲ့ကြားတဲ့နောက်ပိုင်းမှာဒီလိုအဖြစ်မျိုးကြုံပြီးပြီနောက်ပိုင်းမှာကျွန်တော်ကအဲဆိုရင်ကြည်ရရှိနေတာပေါ့ဗျာအကောင့်စကားအကောင့်လာပြောမယ်ဆိုရင်လည်းကျွန်တော်တို့ကကြောက်နေတဲ့ပုံစံဖြစ်နေကြဘူးက
တင်းဖို့ပေါ်မှာခရေကသူတို့အလုံးကိုမမြင်ရအောင်မျက်လုံးတွေကိုပိတ်လိုက်ခြင်းခံရတယ်လို့သူကဆက်ပြောပါတယ
်အဲကျွန်တော်တို့တော့ဒီဟိုတင်းဖို့ပေါ်ကခြားတဲ့အချိန်မှာတော့အောက်ရောက်တာနဲ့ကျွန်တော်တင်းဖို့ပေါ်ကနေအောက်ကိုရောက်တာနဲ့သူ့ကိုကျွန်တော်တို့ကရရှိပေးပြရတယ်သူချိုးနေချိုးရှိတယ်ဗျာချိုးရှိပြီးတော့ခေါ်ရတယ်ကျွန်တော်တို့အဲပရမတော့ကျွန်တော်တို့ကနည်းနည်းပဲနေရတယ်ကျွန်တော်တို့စိတ်မပေါ်မှာရှိရရှင်ပါလေ ဒီမှာပါဆင်းနေရှင်မှာတော့နည်းနည်းတော်တော်များနေလို့ထင်လာတယ်ကျွန်တော်တို့မမြင်ရရောမကြည့်ကွင်းလည်းမရှိဘူးကြည့်ဖို့လည်းကြောက်တယ်ပြောအရှင်းချင်းပြောမလို့အဲ့လိုရပြီးမှကြော်ရခါကျကျွန်တော်တို့ပြောဖို့မရှိကောင်းမှမကြည့်ကွင်းလည်းကြောက်နေပြီကျွန်တော်တို့ကအဲ့လိုပုံစံမျိုးနဲ့ကျွန်တော်တို့တုံ့ပြန်ခဲ့ရတယ်
အဲ့ဒီနောက်မှာတော့အပြန်အလှန်ပြေခါမှုတွေဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ
်အဲ့ဒါလည်းကျွန်တော်တို့အဲ့နဲ့ရောက်ပြီးတဲ့နောက်ပိုင်းမှာဟိုဒီတနက်တန်လေးကြားရတယ်တနက်တန်လေးကြားပြီးတော့ကျွန်တော်တို့ရဟန်းရပြန်သွားတဲ့အချိန်မှာအဲဟိုတည်းရဟန်းရပြန်သွားတဲ့အချိန်မှာကျွန်တော်တို့ကြိုးရပါချီပြီးတော့အဲ့ဒီမှာတော့မောင်းသွားကြီးလာမောင်းသွားတော့နိုင်ရလည်းဆင်းမလို့မရဘူးပြောမစင်းတော့အဲခုနိုင်ရှိနိုင်လောက်ရှိရင်ရှိမှာပေါ့နော်တော်တယ်မှာအဲ့ဒါကြော်ရင်လည်းကြော်မယ်အဲ့ဒါနဲ့ကျွန်တော်တို့ဘလို့ခေါ်သွားတယ်ကတော်တယ
်တညာလုံးခီးဆက်ခဲ့ပြီးမနက်မိုးလေးမှသူတို့နေရမယ့်နေရာကိုရောက်တော့ခဲ့တယ်လို့ကိုရွှေစံအောင်ကပြောပါတယ
်။တော့ခေါ်ပြီးတော့အမမနက်မိုးလေးတော့မနက်မိုးလေးကဇာနီနီလောက်ပြီးကျွန်တော်တို့ရောက်သွားတာ။ရောက်ပြီးတော့သူတို့ကကျွန်တော်တို့သူနေနေပါချွေးတယ်။နေပါချွေးပြီးတော့အမကျွန်တော်တို့အမတဲမှာထားလာတယ်ကျွန်တော်တို့။ပုံသမီးတော့ပုံမှန်ချွေးတယ်ဗျာ။သမီးပုံမှန်ချွေးကျွန်တော်တို့ကအမဘယ်လိုပြောမလဲနားလိုက်၊ highlight အေးလိုက်အဲ့လိုပဲပါ။သူတို့ကတော့နည်းနည်းပါးပါးစစ်မယ်စစ်ပြီးလို့ရှိရင်ပြန်လို့မယ်လို့တော့ကျွန်တော်ပြောတယ
်ကိုရွှေစံအောင်နဲ့အတူရွှေနေရရင်ပေါ်ပါလာသူခရီးတွေ50လောက်ကိုအဲဖွေးကဖန်စီခေါ်ဆောင်တော့ခဲ့တာမှာတမ်းမှန်ပြည်သူတွေအပြင်အရဝတ်နဲ့လိုက်လာတဲ့တပ်မတော်သားတွေနဲ့ရေတပ်ဖွဲ့ဝင်တွေလည်းပါဝင်ခဲ့ပါတယ်အဖမ်းခံရသူတွေထဲကစစ်သားနဲ့ရေတပ်ဖွဲ့ဝင်တွေကလွယ်လို့ကျန်တဲ့အရသား25ဦးကိုနိုဝင်ဘာလ5ရက်နေ့မှာအဲဖွေးကပြန်လည်လွှတ်ပေးခဲ့ပါတယ်သူတို့တွေမြန်မာအာဏာပိုင်တွေလက်ထက်ရောက်ရောက်ရှိမှာပဲဘူရီတောင်မြို့နယ်နေချားဆောင်တုံးမှာထင်းထင်းဆစ်ဆစ်ချင်းခံခဲ့ရပါတယ်။သူတို့အနေနဲ့ဒီလိုမြန်မာအစိုးရအာဏာပိုင်ကြီးရဲ့ဆစ်ဆစ်မင်းမြန်းချင်းခံရမယ်ဆိုတာကြိုတင်ခံမှန်းထားပေမဲ့တကယ့်လက်တွေ့မင်းမြန်းခံရတဲ့အချိန်မှာကြောက်လန့်နေခဲ့ကြတယ်လို့ဆိုပါတယ်
။ကျွန်တော်တို့ကတော့ပရမတ်တို့ဘယ်လိုပြောမလဲဒီဘက်ဒီရလာဆိုတော့နည်းနည်းပါးပါးကျွန်တော်တို့နည်းနည်းသူတို့ကလည်းနေဖို့မေးမှာပေါ့နော်ကျွန်တော်တို့တွေးနေကြတော့မမေးပြတော့မနေပါဘူးလို့ကျွန်တော်တို့ဒီမှာတွားတယ်လာတယ်။ပြည်စီရတော့မေးမှာပဲကျွန်တော်ကအဲ့လိုတွေးပြီးတော့ကြောက်စီတယ်ရှိတာပေါ့ဗျာမပြီးမေးမယ်ဆိုတော့ရာရာတလန်းလန်းဖြစ်နေတယ်ဟိုမှာလည်းမေးဒီမှာလည်းမေးဆိုတော့လေအဲမေးနေမေးလို့ကျွန်တော်တို့ဖြည်းဖြည်းဝါးဖြည်းဖြည်းဝါးတော့လေသူတို့ကဆက်လို့ပြီးနောက်ထပ်သူ့မှာချက်လက်မပြည့်စုံထင်တယ်အဲ့ဒါနဲ့နောက်ထပ်ဆက်လက်ပြီးမေးနေတာလည်းရှိတယ်အဲ့လိုတယောက်ပြီးတော့မေးတာကြတော့သူတော်တော်များများရှင်တော့ကြာသွားတယ
်ရွှေနေဒီမြန်ရင်ပေါ်ကဖန်တဲ့ရတားတွေကိုပြန်လွှတ်ပေးလိုက်ပြီမယ်စစ်ဖက်နဲ့ပတ်သက်တဲ့သူတွေကိုတော့လုံချုံရေးအရာစစ်စေးမင်းမြန်စရာတွေရှိသေးတာကြောင့်မလှပေးသေးဘူးလို့အဲဖွေးပြောခွင့်ရခိုင်တုခါကနိုဝင်ဘာလ5ရက်နေ့မှာပဲပူရောအေကိုပြောထားပါဗျ။မြမလုံရှင်ရဲ့တပ်ဖွဲ့ဝင်တွေကပြန်လွှတ်လာသူတွေကိုစစ်ဆေးမေးမှန်ပြီး24ယောက်ကိုမနေ့ကလွှတ်ပေးလိုက်ပေမယ်။ရတိတော်မြို့နယ်ကကိုကျော်ထွေးကတော့စစ်တွေမြို့မှာဆက်လက်စစ်ဆေးနေစေလို့မိသားစုဝင်တွေကပြောပါဗျ။လက်ရှိပြန်လွှတ်လာတဲ့သူတွေဟာမိသားစုဝင်တွေနဲ့တွေ့ခင်ရနေပေမဲ့လေသူတို့စိတ်ချမှာတော့သူတို့ကြုံတွေ့ခဲ့ရတာနဲ့ပတ်သက်ပြီးမင်းမင်းကိုကိုလုံရှုံမှုမရှိသလိုခံစားနေရပြီးကြောက်လန့်နေကြရတယ်လို့ပြောဆိုကြပါတယ
်ကိုတက်နိုင်ပြောပြသွားတာပါရှင်တရုတ်နိုင်ငံရဲ့ BRI ကပတ်လန်းစီမံကိန်းမှာအင်ရှင်နိုင်ငံတွေအနေနဲ့စီမံကိန်းတစ်ခုချင်းစီအလိုက်တေချာလေ့လာပြီးမှလူမှုအကျိုးအတွက်အကျိုးပြုမပြုသုံးသက်တဲ့လို့ Transitional Institute TNI ကပြောပါတယ်အရက်ဖက်အဖွဲ့တစ်ခုဖြစ်တဲ့ TNI အဖွဲ့ကလေ့လာထားတဲ့ပိုလမ်းမစိတ်ဓာတ်ကိုဈေးခွက်တင်ခြင်းမြန်မာနိုင်ငံရှိတရုတ်နိုင်ငံဤကပတ်လန်းစီမံကိန်းဆိုတဲ့စာရန်ရှင်းလင်းပွဲမှာတကယ်လက်တွေ့မှာ BRI စီမံကိန်းဟာတရုတ်နိုင်ငံရဲ့အရင်းရှင်စနစ်အကျက်တဲကိုဖြည့်ရှင်းဖို့ရည်ရွယ်တဲ့လုပ်ငန်းစဉ်ဖြစ်တယ်လို့ဆိုထားပါတယ်။ကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတောက်စုစုကပြောပြမှာပါရှင်
။နေဆက်ဖြတ်ကျော်လမ်းမကြီးတွေရထားလမ်းတွေနဲ့စိတ်ကန်းကြီးတွေတိဆောက်ပြီးဒေသရင်းပို့ဆောင်ဆက်သွယ်ရေးကိုချိတ်ဆက်ပေးမယ်လို့လူသိများတဲ့တရုတ်နိုင်ငံရဲ့ BRI ကပတ်လန်းစီမံကိန်းကိုရည်မှန်းချက်ကြီးမားလာတဲ့စီမံကိန်းကြီးတစ်ခုအဖြစ်သတ်မှတ်ထားကြပါဗျ။အဲ့ဒီလိုနာမည်ကြီးလူသိများတဲ့ BRI စီမံကိန်းကိုမြန်မာနိုင်ငံမှာလည်းဆောင်ရွက်နေပြီးဖြစ်ပါတယ်။မြန်မာတရုတ်နှစ်နိုင်ငံလျှက်စစ်တာသွေတန်းချင်းစီမံကိန်းတရုတ်မြန်မာမြန်နှုံးမြင့်ရထားလမ်းစီမံကိန်းတရုတ်မြန်မာကုန်းလမ်းနဲ့ရေလမ်းဆက်သွယ်ရေးလမ်းကြောင်းစီမံကိန်းအပါအဝင်အထူးစီးပွားရေးဆောင်စီမံကိန်းစတဲ့တရုတ်နိုင်ငံပိုင်းလုပ်ငန်းတွေကိုလုပ်ကိုင်ခွင့်ရဖို့အတွက်ပြည်내အစိုးရအနေနဲ့ချင်းကပ်စည်းရုံးတာတွေလုပ်ခဲ့တာကိုတွေ့ရတယ်လို့ TNI ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။နိုင်ငံခြားယင်းနှံ့မြောက်နှံမှုတွေကိုထိန်းချုပ်နေတဲ့မြန်မာနိုင်ငံရဲ့ဥပဒေနဲ့ policy မူပေါင်းတွေဟာလက်ရှိအချိန်မှာအားနည်းနေပြီးဒေသရင်းပြည်သူတွေထက်တစ်ဖက်နိုင်ငံကစီးပွားရေးလုပ်ငန်းတွေအပေါ်ကိုအကျိုးပြုနေတယ်လို့ဒီအစီရင်ခံစာကိုအတုတင်နာပြုခဲ့တဲ့ Stephanie Olinga Shannon ကပြောပါတယ်
We are looking at the BRI as a broad framework of activities that are driven DNI နဲ့ BRI ကြီးတဲ့အခါလုပ်ငန်းတစ်ခုစီမံကိန်းတစ်ခုဆိုတာထက်ပိုကျဲပြန့်တဲ့လုပ်ငန်းမူပေါင်းတစ်ခုအောက်မှာမတူညီတဲ့လုပ်ငန်းလေးတွေပေါင်းထည့်ထားတဲ့ဘောင်တစ်ခုအနေနဲ့ကြီးတာပါဘယ်လုပ်ငန်းကိုမဆို BRI လို့ခေါင်းစဉ်တက်ပေါင်းထည့်လိုက်ပြီးသူနဲ့လွတ်ကင်းတာမရှိပါဘူးအဲ့ဒါကိုတရုတ်အစိုးရအနေနဲ့စီမံအုပ်ချုပ်ဖို့မဖြစ်နိုင်တာကြောင့်သက်ဆိုင်ရာအင်ရှင်နိုင်ငံတွေအနေနဲ့ BRI စီမံကိန်းတစ်ခုချင်းစီအလိုက်တရားလေ့လာဆန်းစစ်ပြီးမှပြည်သူလူထုအပေါ်အကျိုးပြုမပြုဆိုတာကိုသုံးသပ်သင့်ပါတယ်
မြန်မာနိုင်ငံမှာဖော်ဆောင်မဲ့ BRI စီမံကိန်းဒေတာအများစုဟာလက်ရှိမှာပြည်ပခါတွေဖြစ်နေတဲ့ဒေတာတွေဖြစ်ပါတယ်။အဲ့ဒီဒေတာတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလုပ်မယ်ဆိုရင်လက်ရှိဖြစ်နေတဲ့ပြည်ပခါတွေကိုပိုဆိုးသွားစေတာမျိုးမဖြစ်စေဖို့အရေးကြီးတယ်လို့ TNI အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ညီညွစွာနေထိုင်ရေးမူကြီး၅ရဲ့အပါအဝင်မိမိတို့အကြားသဘောတူညီထားတဲ့လမ်းညွှန်မူဝါဒများကိုကင်ဆွက်ပြီး BRI မှာပါဝင်ဆောင်ရွက်နေတဲ့နိုင်ငံများအကြားတူညီဆန္ဒတည်ဆောက်နိုင်မှာကအရေးအသွေးမြင့်မားသောပူးပေါင်းဆောင်ရွက်မှုကိုတေချာစွာဖြစ်ပေါ်စေမယ်လို့မြန်မာနိုင်ငံအနေနဲ့ရှုမြင်ပါတယ်ဆိုပြီးအခုနှစ်ဧပြီလ26ရက်နေ့ကပြုလုပ်တဲ့ရဝန်းနဲ့ပိုလန်မှာအဆင့်မြင့်ဆွေးနွေးပွဲမှာပြောဆိုထားပါတယ်ရဝန်းနဲ့ပိုလန်မှာစီမံကိန်းအကောင်အထည်ဖော်ဆောင်ရွက်ရေးဦးဆောင်ကော်မတီမှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဥက္ကဋ္ဌအဖြစ်တာဝန်ယူထားပါတယ
်။ဆုစုပြောပြသွားတာပါရှင်။ထိုင်းနိုင်ငံနကော့စီအယုဒ္ဓယခရိုင်ထဲကအကြီးစားဆက်ယုံတစ်ခုမှမြန်မာလုပ်သားအလုပ်သမား200ဒီကနေ့မှပဲအလုပ်ဖြုတ်ခံခဲ့ရပါတယ်။ဒါဟာထိုင်းနိုင်ငံမှာစီးပွားရေးကျဆင်းနေတာကြောင့်နှစ်လအတွင်းဆက်ယုံ4ယုံလောက်ယုဒ္ဓယပိတ်လိုက်တဲ့အတွက်အခုလိုမြန်မာအလုပ်သမားတွေကိုပါကြက်ရိုက်လာတာလို့ရွှေပြောင်းအလုပ်သမားအရေးဆောင်ရွက်နေသူတွေကပြောပါတယ်။ VOA သတင်းတောက်မအေးအေးမာကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့နိုဝင်ဘာလ9ရက်နေ့မှာထိုင်းနိုင်ငံနကော့စီအယုဒ္ဓယခရိုင်တွင်းကရိုချနာအကြီးစားဆက်ယုံကမြန်မာလူသမား200ဝန်းကျင်အလုပ်ဖြုတ်ခံခဲ့ရပါတယ်။မြန်မာနိုင်ငံသားတွေဟာအလုပ်ရှင်နဲ့အလုပ်သမားသဘောတူစာချုပ်တက်တမ်းမပြည့်ခင်အခုလိုမျိုးအလုပ်ဖြုတ်ခံရတာပါ။အခုနောက်ဆုံးအလုပ်ဖြုတ်ခံခဲ့ရတဲ့အခြေအနေကိုတော့မြန်မာရွှေပြောင်းလုပ်သမားရေလှုပ်ဆောင်နေတဲ့ AAC မဟာမိတ်အဖွဲ့ကခေါင်းဆောင်ကိုရဲမင်းကအခုလိုပြောပြပါတယ်
။ထိုင်းနိုင်ငံပေါ့နော်။ဘန်ကောက်နဲ့ဆိုရင်မနီးမွေးပေါ့။ဒီကကျွန်တော်ရိုချနာအလုပ်ယုံအားဆိုရင်ကျွန်တော်တို့ဒါအလုပ်သမားမြန်မာလူသမား200လောက်အလုပ်ဖြုတ်ခံရတာပေါ့နော်။အလုပ်ဆက်ယုံပိတ်သိမ်းတဲ့အတွက်အလုပ်ဖြုတ်ခံရတာပေါ့။ဒီအပိုင်းမှာဆိုချွန်ပူရီဘတ်တို့လေယောင်ဘတ်တို့စသည်ဖြင့်ကျွန်တော်တို့ထိုင်းနိုင်ငံနေရာတော်တော်များများပါအဲဆက်ယုံနေပိတ်သိမ်းကြတာပေါ့နော်အဲ့ကြဆက်ယုံလုံးယုံနေပိတ်သိမ်းတော့လုံသမားတွေရှော့တယ်လုံသမားတွေလှုပ်ဖြုတ်တယ်ဆိုတော့အားလုံးကျွန်တော်တို့လုံသမားပေါင်းပေါ့နော်3000နီးပါးလောက်ပေါ့နော်ကျွန်တော်တို့မြန်မာလူက3000နီးပါးလောက်ဒီအပိုင်းမှာဆက်ယုံနေပိတ်သိမ်းတဲ့အတွက်လှုပ်ဖြုတ်ခံရတဲ့မှာကျွန်တော်တို့ပါဝင်သွားတာကိုတွေ့ရတာပေါ့နော်အဲ့ကြတော့ကျွန်တော်တို့ထိုင်းနိုင်ငံထဲမှာဆက်ပြီးတော့လေတချို့လုံယုံနေဆက်ပြီးတော့အလုပ်လျှော့မယ်အလုပ်ဖြုတ်မယ်လုံသမားဥယျာဉ်တွေရှော့မယ်ဆိုတဲ့ဟာသတင်းတွေကတော့ဇက်တိုက်ပဲဒီအပိုင်းမှာဟုတ်ကဲ့လာပါဗောနော်ဟုတ်ကဲ့နောက်ထပ်ဘလောက်တိုင်းတာအထိအလုပ်တွေချော့ချပြုံးမလဲအလုပ်သမားတွေကိုလှုပ်ဖြုတ်ပြုံးမလဲတော့မသိသေးဘူးခင်ဗ
ျအထက်ကျုပ်စက်ယုံတွေကပစ္စည်းတွေကိုနိုင်ငံသားကဝယ်ယူတာတွေနှဲပါလာတာကြောင့်ကိုထိုင်းနိုင်ငံမှာအခွန်ဆောင်ရမ်းမှုတွေများလာတာကြောင့်ပါအလုပ်ရှင်တွေကအလုပ်ပိတ်သိမ်းတာမျိုးတွေဖြစ်လာတာပါရုတ်တရက်အလုပ်ဖြုတ်ခံရတဲ့အလုပ်သမားတွေကနင့်နာပြေးရဖို့အတွက်ကြိုးစားနေကြရတယ်လို့ဆိုပါတယ
်ဟုတ်တိကျတာတော့ဘယ်လိုတချို့ထိုင်းမှာလုံနေတဲ့စက်ယုံတွေကနေပြီးတော့နိုင်ငံသားဝယ်လက်တွေကအဝယ်မရှိတော့တဲ့အတွက်အလုပ်တွေလုံးဝရပ်ပစ်လိုက်ရတဲ့အပိုင်းတွေရှိတယ်အတချို့အဲ့ဒီမှာအဲကျွန်တော်တချို့လုံရှင်နေဆိုရင်လုံရုံနဲ့ပိတ်အထိလည်းထွက်ပြေးပေါ်တော့အဲ့လိုမျိုးတွေလည်းရှိတယ်ဘာဖြစ်လို့ဆိုတော့ဒီလိုမျိုးသူ့လိုက်ပြန်ပြုတ်ပြီးရောကြီးပေးရမယ်ဆိုတာသိတယ်လေအရောကြီးပတ်တမ်းအောင်များဆိုမပေးချင်တော့တချို့လုံရှင်တွေကထွက်ပြေးကြတယ်အခုအဲ့လိုဖြစ်နေလေရှိနေတယ်ပေါ့နော်မ
ထိုင်းနိုင်ငံရဲ့စီးပွားရေးကျဆင်းမှုတွေကမြန်မာရွှေပြောင်းလူသမားတွေကိုပါခရက်ရက်ခတ်မှုတွေဖြစ်လာတယ်လို့ဆိုပါတယ်အ
ဲအဓိကထိုင်းစီးပွားရေးကျသွားတာလုံရုံနဲ့ပိတ်သိမ်းတာအဓိကကျွန်တော်တို့ထိုင်းနိုင်ငံမှာဆိုကျွန်တော်မြန်မာလူသမားကအဲကျွန်တော်တို့တက်မြတ်ပေါ်တော့အားလုံးဒီ NGO တွေကခံမှန်းသိရဆို၄သန်းနီးပါးရှိတယ်အဲရှေ့ကောင်းလို့ပုံမှာပေါ့နော်အဲ့ဒီမှာမှာမြန်မာလူသမားကုန်းတန်းခွဲအထက်မှာရှိတယ်မြန်မာလူသမားတွေဒီဆက်ယုံတိုင်းဆက်ယုံလုပ်ယုံနေပိတ်သိမ်းတာအလုပ်တွေရှော့ချတာဆက်ပြီးတော့မနေ့ကတည်းကအဲ့ဒီမြန်မာရှေ့ကောင်းလူသမားတွေကိုဖဲရိုက်ခတ်တာပေါ့နော်
ထိုင်းနိုင်ငံမှာမြန်မာရှေ့ကောင်းလူသမား၃သန်းထက်မနည်းရှိနေပြီးအခုလိုမျိုးအလုပ်ချုပ်ခံရမှုတွေကြောင့်နေရပြန်ဖို့ပြင်ဆင်နေကြတာတွေလည်းရှိနေပါတယ်2020မှာအာရှဒေသအတွင်းအလုပ်လက်မဲ့ဥယျာဉ်ပိုတိုးပွားလာမယ်ဆိုပြီးပညာရှင်တွေကသတိပေးထားပါတယ်2020ခုနှစ်အတွင်းမှာပဲထိုင်းတနိုင်ငံထဲမှာတင်အလုပ်သား9သိန်းကျော်ဟာအလုပ်လက်မဲ့ဖြစ်လာနိုင်တယ်ဆိုပြီးထိုင်းသတင်းတွေမှာလည်းသုံးသပ်ဖော်ပြနေကြပါတယ်အဲ့ဒီထဲမှာအောက်ခြေအလုပ်ကိုလုပ်နေကြတဲ့မြန်မာတွေကအများစုပါဝင်နိုင်ပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်မကြခင်ထုတ်လင်းမဲ့ဒုတိယနိုင်ဝဲမှာတော့ကျမ်းမာရေးကန္တာပြည်တွင်သတင်းသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကန္တာတွေနှာစင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒ ုတိယနာရီဘက်မှာလိုင်းလံမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ပါတယ်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့ကျမရေးအစီအစဉ်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာပြည်တွင်းငြိမ်းချမ်းရေးရဖို့အပြစ်ရစေးရေးမှာအဓိကလိုအပ်ချက်ကဘယ်ချက်ဖြစ်နေပါသလဲ
သူပြည်ဒီ NCA ပေါ်မှာရှိနေတဲ့ယုံကြည်မှုဒီထက်တိုးမြင့်လာဖို့တော့လိုမယ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ကြားယုံကြည်မှုပေါ့နော်ဒီအစိုးရနဲ့ကျွန်တော်တို့ကြားယုံကြည်မှုတွေလည်းဒီထက
်ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ပြောခွင့်ရရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒီတစ်ပတ်မှာတော့ဗီတာမင်ဒီချို့တဲ့စေတဲ့ယောဂနဲ့ကာကွယ်ရေးအကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံမှာအဖြစ်များလာတဲ့ဗိုက်တာမင်ဒီချို့တဲ့သွားစေတဲ့အကြောင်းရင်းနဲ့ကာကွယ်နည်းတွေအကြောင်းစေတက္ကသိုလ်တပါမောက်ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, ယောဂအစစ်ချစ်စိုးဆရာဝန်ကြီးပါမောက်ခဒေါက်တာချစ်စိုးခင်ဗျာ။ကျွန်တော်တို့ဒီဗီတာမင် D ချို့တဲ့မှုအကြောင်းပြီးခဲ့တဲ့ဘက်ကပြောခဲ့တဲ့နေရာမှာမြန်မာနိုင်ငံမှာအတော့ကိုအဖြစ်များလာတဲ့အကြောင်းနဲ့ဖြစ်ရခြင်းအကြောင်းတွေကနေအောင်ကြီးနဲ့ထိတွေ့မှုနေတာနဲ့အစားသောက်အားနေတာတွေအကြောင်းကိုပြောပြခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေဒီဗီတာမင် D ကိုချို့တဲ့စေနိုင်တဲ့ယောဂါတွေအနေထားနဲ့ကာကွယ်နိုင်မှုအကြောင်းကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီကြောဆရာရေဒီဗီတာမင် D ကိုချို့တဲ့စေနိုင်တဲ့ယောဂါတွေကဘယ်လိုရှိလဲဆရာ
သူကယောဂါတွေကတော့ဗိုက်တာမင် D ကိုသုံးသွေးတာများတာပေါ့နော်ဗိုက်တာမင် D သုံးသွေးတာများတယ်ဆိုတဲ့ယောဂါတွေကတော့အပြင်ကဗိုက်တာမင် D ကိုမလုံလောက်လုံလောက်နည်းနည်းလေးတိတိလေးဝင်နေတဲ့အချိန်မှာခန္ဓာကိုယ်ကသုံးတာများသွားရင်လေဗိုက်တာမင် D ချို့တဲ့သွားတာပေါ့ဘလူယောဂါမျိုးတွေကဗိုက်တာမင် D ကိုများများလို့လဲဆိုတော့ဒီခုခံအားနဲ့ပတ်သက်တဲ့ယောဂါတွေပေါ့ကိုယ်ကံဓာတ်တွေကိုထုတ်တယ်လို့တွေးပြမှုတွေရင်းကျက်လာတယ်လို့ကြီးတွားလာတယ်ဆိုလို့ရှိရင်သူကဗိုက်တာမင် D ကိုသုံးတယ်ဒီ DNA လို့ခေါ်တဲ့ဆဲရီရဲ့ပွားတဲ့အခါမှာပုံမှန်ပွားအောင်ဆိုလို့ရှိရင်ဗိုက်တာမင် D ကလည်းလိုတယ်ဒါကြောင့်ဒီကိုယ်ကံဓာတ်တွေအများကြီးခွင့်နေတဲ့ယောဂါတွေသူပြည့်လို့ရဲ့လိဗနာယောဂါတွေပေါ့လိဗနာတွေရေပြာလိဗနာတွေလိုရတယ်မှာဆိုလို့ရှိရင်ဒီအသားဓာတ်တွေကိုခန္ဓာကိုယ်ထဲမှာလည်းကနေဘလူးပဲနဲ့ပွားတယ်ခုခံတဲ့အနေနဲ့ပွားတယ်အဲဒီခါမှာဗီတာမင် D ပုံစံမှုအများများတဲ့ခါကျတော့ဗီတာမင် D ရအပြင်လည်းလုံလောက်အောင်ပုံမှုဆိုရင်ချို့တဲ့သွားတာပေါ့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဗီတာမင် D ကိုချို့တဲ့စေနိုင်တဲ့ယောဂါတွေရှိသေးလားဆရာ
ဗီတာမင် D ရတော့သူကဆိုင်ကတော့ထုတ်သွားရမယ်ဒါပေမဲ့ထုတ်သွားတဲ့ဆိုရင်တော့မှသူကဗီတာမင် D ကိုပုံမှန်သုံးလို့ရတဲ့ဗီတာမင် D မျိုးလည်းမစို့သားတော့တဲမှာပါလာကဗီတာမင် D ကုန်ကျန်းပေါ့ကုန်ကျန်းပါတဲ့အခါမှာသူကခန္ဓာကိုယ်ထဲမှာတည်းရည်လုံးလုံးဖြစ်နေတယ်ခန္ဓာကိုယ်ရရလို့ရှိရင်နေအောင်ကြီးနဲ့တွေ့လိုက်တော့မှအဲကုန်ကျန်းမှာသူကတနည်းမှာရေရက်ကလေးဖြစ်ပြီးလိုက်တယ်ဒီအခါမှာ 25 hydroxy ဗီတာမင် D လို့ခေါ်တယ်ဗီတာမင် D လေးနည်းနည်းလေးအလုပ်လုပ်နေတဲ့ဗီတာမင် D ကုန်ကျော်လေးတစ်ပိန့်ဖြစ်လာတယ်ဒါပေမဲ့သူကလည်းတည်းရည်ကြီးခန္ဓာကိုယ်ထဲမှာလုံးလုံးပြီးဘူးအဲသူကဘယ်လိုသွားလဲဆိုတော့ကြောက်ကတ်ကိုသွားတော့ကူရောက်တဲ့အခါကျတော့တောက်ကထပ်ပြီးတော့သူ့ဓာတ်ပြုပေးလိုက်တဲ့အခါကျတော့မှရေထဲနှစ်ခုပေါင်းသွားပြီးတော့125 hydroxy vitamin D ဆိုပြီးဖြစ်သွားတယ်။အဲတော့ vitamin D ကိုရမ်းမှရေနှလုံးထပ်တွေ့တယ်။အဲဒီအခါကျတော့မှသူကခန္ဓာကိုယ်ထဲမှာလူးလို့ပြ။ဒီအခါကျတော့တောက်ကမကောင်းတဲ့လူဖြစ်ပါဆိုရင် vitamin D ကနေအောင်ပဲထွေထွေအားတော့မှပဲပါပါခန္ဓာကိုယ်ရဲ့ကျတော့သူကတော့မဝင်မှုဖြစ်သွားတယ်။ခန္ဓာကိုယ်ရဲ့လိဗနာအုပ်စုမှလည်းလိဗနာတို့ရေပြာလိဗနာတို့ကတောက်ကကိုအားနေတဲ့အခါကျတော့အဲ့မှလည်းဖ စားတော့မှာပါအောင်တော့ဗိုက်တာမင်ကြီးကခဏကိုယ်ထဲမှာအလုံးလုံးငယ်ဝင်နေဗိုက်တာမင်ကြီးရှုခြင်းမှုလက္ခဏာတွေတွေ့လာတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီဖြစ်ရခြင်းအကြောင်းရင်းတွေမျိုးစုံရှိတဲ့အခါကျတော့ဆရာကြီးဒီကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ရော
ကာကွယ်နိုင်ဆရာကတော့သူကနေအောင်ကြီးတဲ့ကိုဒီလိုလိုတယ်အဲ့ဟာကလည်းမနေ့ပိုင်းရောင်ကြီးဖြစ်ဖို့ခေါင်းနေပေါ့စိုးစိုးပိုင်းရောင်ကြီးဖြစ်ဖို့တို့တယ်ဆိုတော့ဒီလိုမနေ့ပိုင်းအဲကိုးနိုင်မထိုးခင်လောက်မှရောင်ကြီးနဲ့အဲတပတ်ကိုအနည်းဆုံး9ရက်လောက်ဒီနေ့ကိုဓာရီဝက်တနာရီအနည်းဆုံးပြီးဖို့လိုတာပေါ့နော်အဲနေတဲ့အခါမှာလည်းရောင်ကြီးရောက်နေတဲ့ဆိုပြီးတော့အကုန်လုံးခေါင်းရောမျက်လုံးရောပြင်းကိုပုံထိုင်းနေတယ်ရောင်ကြီးနဲ့ခန္ဓာကိုအေးပြန်းနဲ့မထွေးပြန်းမထွေးပြန်းတဲ့အခါကျတော့ရောင်ကြီးကတော့ထိတယ်ဘယ်လိုမျိုးရမဖြစ်ဘူးဆိုတာလည်းရှိတာပါ။အဲတော့ကာဝေဘုရားရောဒီကတော့ဒီတိုင်းကအလင်းအောင်နဲ့မြောင်ကြီးနဲ့နေဖို့လိုတာပေါ့နော်။အဲအမှမလုပ်နိုင်ဘူးဆိုလို့ရှိရင်တော့တခုကအသာတောက်ဒီခါတဲ့ခါမှာစီတက်ပါလေအသာတောက်စီတက်တဲ့မှာမှဘယ်လိုမျိုးဒီမြတ်ပါလေအသာတောက်ပေါ့။ဆန်လို့လည်းမျိုးရဖြစ်စီပေါ့နော်။အဲဒီကိုညတိုင်းသူကအသာမှာမြို့ဒီနေရာလောက်ဝင်နေအမွေနဲ့နွားတုံးတစ်ခွက်တစ်ခွက်အမွေချေဦးဒီနေ့နှလုံးအမှုစားဖို့လိုတာပေါ့နော်။ဒါမှလည်းလုပ်ဖို့မလွယ်ဘူး။ညောင်ကြီးနဲ့ထီအောင်နဲ့ထီအောင်မပြီးနိုင်ဘူး။ချေဦးနှလုံးနဲ့နှုတ်တစ်ခွက်ကလည်းမတောင်းနိုင်ဘူးဆိုရင်တော့အဲဖြည့်ဆွက်စာစားမယ်တော့ဖြစ်နေတာပေါ့နော်။အားရီးတဲ့မှာဗီတာမင် D ပါတဲ့အားရီးစားမယ်ဆိုရင်တော့လည်းရတာပေါ့နော်။ဒီမှာလည်းသတိထားဖို့ကဗီတာမင် D ကအများကြီးကအားရီးဒီမှာပါတယ်ဆိုလို့ပဲပါလိမ့်စီလား။လုံးဝအောက်ကဲဒီဟာလောက်ကပါဘူး။များပြင်ပိုင်းတရားဟာလောက်50ဟာလောက်လောက်ပဲပါတာများတာပေါ့နော်။အဲတော့ဒီဟာပါတာဆိုတော့ဒီချာလေးစမှာကြည့်ပြီးတော့မှအားလုံးလိုတာပေါ့နော
်။ဟုတ်ကဲ့ဆရာကြီး။နောက်ဒီငါးကြီးစီတို့ပါတော့ဆရာ
။ငါးကြီးစီဆိုတာလည်းဒီကနေ့ပြောဖြစ်ဆက်တာပေါ့နော်။အဓိကပါတာကအားသေးသေးမှာဗီတာမင်ဒီကိုအဓိကပါတာကတော့ငါးကြီးစီအားသေးပေါ့။ဒီမှာကြည့်လိုက်ရင်တော့ဗီတာမင်ဒီကပါတာ400ယူနစ်လောက်ကတော့ပါတယ်။ဒီနေ့တမ်းအများကြီးတဲ့ဗီတာမင်တို့ဗန်ဒလင်တို့ဗိုက်တာဇုန်တို့ဒီလိုအားသေးတွေကြတော့ဆိုတာရှင်မာပြောတဲ့ဗီတာမင်တွေအဓိကရှိတာပြီးတော့ဗီတာမင်ဒီကပါဠိကလေးပဲပါဠိရှိတာပေါ့နော်အဲကြောင့်အားကြီးဒီကလည်းတော့ကောင်းပါတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ခုကခုနကဒီကျက်ဥနဲ့နှုတ်အပြင်ပေါ့ဆရာနော်တခြားအစာအသောက်တွေဆရာအရင်ပြောခဲ့တယ်လို့ပဲဒီဒိဋ္ဌံအသားတွေရဲ့နော်အတွင်းအင်္ဂါတွေအဲ့လိုမျိုးအမငါအဲ့လိုနေထားမျိုးတွေရောဆရာဗီတာမင်ဒီပါနေတဲ့နေထား
အဲ့တော့ကိစ္စမှာတော့အဓိကကလီစာပေါ့လေအကျဉ်းလိုကလီစာတို့အဲ့ဒါကျတော့ဗီတာမင်ဒီတို့ခြေပါလားပေါ့လေအဲ့ဒါဒီကစားတဲ့ခါကျတော့လေဗီတာမင်ဒီရရတာကတပိုင်းကောင်းမှုမယ်ဒီကကျတော့ခေါင်းရောဂါဖြစ်စေရူရဲ့အဖြစ်ကတက်လာတယ်ဗျာအဲ့ဒါကတိတ်ဆိတ်ဖြစ်ဒီကငါးကြီးကြီးဆိုတာကတော့ဒီကနေငါးကြီးကြီးဝိလာငါးကြီးကြီးဖြန်ပြရအစီကိုထုတ်ထားရဆိုတော့ငါကြီးရဲ့စီမားရဲ့ဗီတာမင်ဒီအပါအဝင်။ညာဖြစ်လို့မြေသေးချောင်းလေးတွေ့တဲ့ငါကြီးတော့တော့ဒီဗီတာမင်ဒီအသိမပါဘူးပေါ့နော်။သိမပါဘူးဆိုပေမဲ့ဒီနေ့လုံးလိုအပ်တဲ့400ရအောင်လို့ငါးတကောင်လုံးလောက်စားရမှာဖြစ်တာ။ငါးတကောင်လုံးလောက်စားရမယ်ဆိုတော့လေတုံးတောင်စားစုကတယောက်ကိုငါးတကောင်လုံးဒီ300တောင်လောက်ဒီ300တောင်လောက်တကောင်လောက်စားဖို့ဆိုတာသိချာနေရမှာ။ဒီလုံးကတော့စားတော့တည်းလည်းပေါ်မြေသေးချောင်းလေးနဲ့ကိုယ့်အကူညာစားပန်းစားဆိုတော့လေအများကနေတောင်မှာပေါ့။ဒီလိုကားငါးကြီးနဲ့ဆိုတော့သူကအနံ့ကြီးပိုင်အောင်လောက်။အဲရတာလေးကောင်းအောင်လောက်ပဲဖြည့်ဆန်းနေကြတဲ့အခါဘယ်နဲ့ကြီးချိုးတယ်မှာဖြည့်လာကြတာပေါ့
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြမ်းမာရေးစီစဉ်ကိုမနက်ဖြန်မနက်မှနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်။အခုမြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ရွေးကောက်ပွဲကျင်းပပြီးဖွဲ့ထားတဲ့ဆွေရတွေလက်ထက်မှာဘန်လုပ်ငန်းတိုးတက်ပြောင်းလဲလာပါတယ်။ဒါပေမဲ့အာဆီယံနိုင်ငံတွေထဲမှာတော့မြန်မာဟာအညံ့ဆုံးနဲ့အနှိမ်ဆုံးအဆင့်မှာရှိနေသေးတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရစေ။
ရှင်းထားတဲ့ငွေပြန်မရလို့ပြဿနာဖြစ်နေတဲ့ပုဂ္ဂလိကဘဏ်အချို့ကိုပိတ်ပစ်တော့မယ်ဆိုတဲ့ကောလာဟလကြောင့်ဘာမငွေအပ်ထားသူတွေအကြမကြမီကရုပ်ရုပ်သေးသေးဖြစ်သွားပါလေမဟုတ်မမှန်ကြောင်းဘ ਹੁ ဘန်ကဖြည့်ရှင်းရတဲ့အသည့်အခြေအနေဆိုးသွားပါလေစေဆိုးရခေတ်ကငွေကြေးကိုထင်တယ်လို့လုပ်ခဲ့တဲ့အတွက်ဘန်လုံငန်းကိုပြည်သူလူထုကအယုံကြည်မရှိကြပါဘူးရွေးကောက်ပွဲအဆိုးရတက်လာပြီးပြည်ပြောင်းလဲလို့တော့မှ ဘန်းလုံးငန်းကိုတဖြည်းဖြည်းယုံကြည်လာကြပါလေဒါပေမဲ့အယုံကြည်မရှိသူကလူများစုဖြစ်နေတုံးပါပဲ2013 Finscope လေ့လာချက်မှာအရွယ်ရောက်တဲ့မြန်မာပြည်သား18ရာခိုင်နှုန်းသာဗန်းစည်ရင်းရှိတယ်လို့ဆိုပါတယ်အဲ့ဒီအချိန်မှာလောင်းမှာ36ရာခိုင်နှုန်းထိုင်းမှာ85ရာခိုင်နှုန်းဗန်းစည်ရင်းရှိကြပါတယ်ဒါပေမဲ့လွန်ခဲ့တဲ့2018 Finscope လေ့လာချက်မှာတော့ဗန်းစည်ရင်းရှိတဲ့မြန်မာပြည်သားဥယျာဉ်25ရာခိုင်နှုန်းအထိတိုးပွားလာတာတွေ့ရပါတယ်2013မှာဗမာငွေစုသူသတန်း၄သိန်းရှိရာက9နှစ်ကြာတဲ့အခါ2018မှာနှစ်သန်း3သိန်းရှိလာလို့ဗမာငွေအပ်သူ60ရာခိုင်နှုန်းတိုးလာတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့အာဆီယံနိုင်ငံတွေရဲ့ဗန်းစည်ရေးရှိသူဥယျာဉ်ဖြန့်ပြနှုန်းတဲ့နည်းနေပါသေးတယ်
။မြန်မာနိုင်ငံအပန်းဒီမှာငွေစုဆောင်သူဥယျာဉ်တိုးပွားလာသလိုအခြားနိလနဲ့စုဆောင်သူတွေလည်းများပြားလာပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းရွှေနဲ့ကြောင်မြက်ဝယ်ယူစုဆောင်သူ9သိန်းကျော်တိုးပွားလာပါတယ်။ရွှေငွေဥစ္စာကိုအိမ်ထဲမှာလျှို့ဝှက်သိမ်းဆီးထားသူ3သန်းကျော်တိုးပွားလာပြီးတမဝယမမှာစုဆောင်သူ6သန်းကျော်တိုးပွားလာပါတယ်။ထူးခြားတာကတော့2013ကမွေးမြူရေးမှာစုဆောင်သူ3သန်းခွဲရှိရာက2018မှာ2သန်းအထိကျဆင်းသွားတာဖြစ်ပါတယ်။ငွေစုသူထဲမှာဗမာစုဆောင်သူဥယျာဉ်ကအ ਨੇ ဆုံးဖြစ်ပါတယ်။ငွေတိုးယူသူတွေစီကချေးငှားကြသူ9သန်းနီးပါးရှိတယ်လို့2018 Finscope စစ်တမ်းမှာဖော်ပြပါတယ်။အရွယ်ရောက်သူတဝက်နီးပါးဟာချေးငှားသုံးဆွဲကြပြီးတဝက်ကျော်ကတော့ချေးစရာမလိုဘူးလို့ဆိုပါတယ်။ဗမာငွေချေးသူဥယျာဉ်ဟာ14ရာခိုင်နှုန်းသာရှိပါတယ
်။အလုံးလုံးနိုင်တဲ့အရွယ်ရောက်သူဥယျာဉ်34သန်းကျော်ရှိတဲ့အနေနဲ့လေသမား8သန်းပုံမှန်အလုတ်သမား2သန်းခွဲကြာပန်းအလုတ်သမား2သန်းခွဲနဲ့ကိုယ်ပိုင်အလုတ်လုတ်သူ9သန်းကျော်ရှိပါတယ်မိခိုသူအဖြစ်စရင်တင်ထားသူက17သန်းကျော်ရှိပါတယ်လစဉ်ဝင်ငွေကျပ်3သိန်းကျော်သူဥယေက17သန်းကျော်ရှိပြီးသသိန်းတဲ့နည်းသူက10သန်းလောက်ရှိပါတယ်ဝင်ငွေမရှိသူက9သန်းရှိပြီးဝင်ငွေကိုမပြောကျင်သူက9သန်းလောက်ရှိတယ်လို့ဆိုပါတယ်ဘယ်လိုပဲဖြစ်ဖြစ်ဗမာငွေစုဆောင်သူဥယေဟာလူနည်းစုတာဖြစ်ပါတယ်စုဆောင်သူအများစုဟာပုဂ္ဂလိကလုပ်ငန်းရှင်တွေဖြစ်ကြပြီးသူတို့ကသာဘဏ်ကငွေကိုအများဆုံးချေယူကြတာဖြစ်ပါလေ
။ဗဏ္ဍာရေးလောကမှာထင်ရှားတဲ့ဘဏ်လုပ်ငန်းကြီးတွေဟာစီအစိုးရနဲ့ရောထွေးရှက်တင်ဖြစ်ခဲ့ကြတာများပါတယ်။စုံစမ်းစစ်ဆေးတဲ့အခါမှာနောက်ကျောင်းပေါ်လာပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနေဆက်တတိုင်းဆောက်လုပ်ရာမှာကမ္ဘောဇာဘဏ်ရဲ့မိခင်ကုမ္ပဏီကမ္ဘောဇာအုပ်စုပါဝင်နေတာကိုစုံစမ်းစစ်ဆေးပြီးအရေးယူဖို့ကုလသမဂ္ဂစုံစမ်းရေးအစီရင်ခံစာမှာဖော်ပြထားတာနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေထွက်ပေါ်နေပါတယ်ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ကအရေးယူလာရင်ခုခံကာကွယ်ဖို့အတွက်ကမ္ဘောဇာဘဏ်ကအမေရိကန်ဥပဒေလုပ်ငန်းရှင်ဝီလျံ M. ကော်နယ်လီကုမ္ပဏီကိုငှားရမ်းထားတယ်လို့ဩဂုတ်လ29ရက်နေ့ထုတ် CNBC သတင်းမှာဖော်ပြပါတယ်အမေရိကန်အရေးယူတာကိုခံရတဲ့ဘဏ်လုပ်ငန်းဟာအပြည်ပြည်ဆိုင်ရာမှာဝင်ဆက်မှုခက်ခဲသွားနိုင်ပါတယ
်။ပြည်တွင်းမှာဘဏ်လုပ်ငန်း30ခုရှိတဲ့အနေနဲ့အစိုးရဘဏ်က4ခု၊စီးပင်းပိုင်းဘဏ်က3ခု၊ဖက်ဆက်ဘဏ်က10ခုနဲ့ပုဂ္ဂလိကဘဏ်14ခုရှိပါလေ။ဥပမာမြမစီးပွားရေးကော်ပိုရေးရှင်းပိုင်တဲ့အင်းဝဘဏ်ဟာကာကွယ်ရေးဝန်ကြီးဌာနရဲ့ဖက်ဆက်ဘဏ်ဖြစ်ပါလေ။ပုဂ္ဂလိကဘဏ်လုပ်ငန်းမှာငွေအပ်သူငွေချေသူတိုးပွားလာလို့ပြောင်းလဲလာပြီလို့မြင်ကြပါလေ။ဒါပေမဲ့ကမ္ဘောဇာဘဏ်အေယာဝတီဘဏ်နဲ့ CB ဘဏ်လိုလူတီများတဲ့တမဝါယမဘဏ်ဟာအကြီးဆုံးပုဂ္ဂလိကဘဏ်တွေဖြစ်ပါတယ်။ဘဏ်အငွေစုစုပေါင်းရဲ့၃ပုံ၂ပုံကိုဒီဘဏ်၃ခုကတင်ဆက်ထားတယ်လို့ Milken Institute အစီရင်ခံစာမှာဖော်ပြပါတယ်။ဘဏ်ခွဲအများဆုံးရှိတာဟာလေဒီဘဏ်ကြီး၃ခုပဲဖြစ်ပါတယ်။တရုတ်၊ဂျပန်၊စင်ကာပူ၊မလေးရှား၊ဗီယက်နမ်နဲ့အိန္ဒိယကအပြည့်အစုံဘဏ်73ခုကိုလည်းမြမပြည်မှာဘန်ကွဲဖွင့်ခွင့်ပေးထားပါတယ်။ပြိုင်ဆိုင်မှုအားကောင်းလာပြီးမြမစီးပွားရေးကိုပုံမှန်ထောက်ကူနိုင်မယ်လို့ရွေတယ်လို့ဆိုပါတယ်။ပြည်တွင်းဘာမှာအစုရှယ်ယာ35ရာခိုင်နှုန်းအထိနိုင်ငံခြားဘန်ကိုပြိုင်ဆိုင်ခွင့်ပေးထားပါလေ။ဒါပေမဲ့ဘန်လုပ်ငန်းကြီးထွားလာပြီးစီးပွားရေးပမာဏသေးငယ်နေတာကိုသဘောမကျဘူးလို့သုံးသပ်တမ်းပြောလည်းရှိပါသေးတယ်။
ဦးအောင်ခင်ရဲ့မြန်မာရေးတုံသက်ချက်ကိုတနင်္ဂနွေနေ့မနေ့ခင်မှပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မိုင်းလာဒေသတွေမှာဝါနယ်မိုင်းလာတပ်တွေစစ်ရေးအခြေအနေရှုပ်ထွေးနေပါတယ်အေတပ်ဖွဲ့ကဖမ်းဆီးထားတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝင့်တင်းကလွှဲပြီးကျန်တဲ့သူတွေအားလုံးကိုပြန်လွတ်ပေးခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်ပလဝါမြို့နယ်ကစစ်ပေးရှောင်တချို့နေရက်ပြောင်းရွှေ့မဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်ရှိပိုင်းမင်္ဂလာဒေသထဲမှာဝနဲ့မင်္ဂလာတပ်တွေ၁၀ရက်ခန့်အကြာစစ်ရေးတင်းမာမှုဖြစ်ပွားနေပြီးပြစ်ခတ်မှုမဖြစ်ပွားအောင်အထက်ကြီးကဲတွေတွေ့ဆုံဆွေးနွေးနေဆဲဖြစ်ပါတယ်အော်တိုဘာလ28ရက်နေ့တုန်းကအထူးဒေသလေးမင်္ဂလာတပ်ထိန်းချုပ်နယ်မြေနဲ့ဝတပ်ဖွဲ့ထိန်းချုပ်နယ်မြေအကြားကိုစုံဂိတ်စခန်းကိုကျော်လွန်ပြီးတော့ဝတပ်ဖွဲ့ဟာမင်္ဂလာထိန်းချုပ်နယ်မြေထဲကနောင်ဟော့ဝမ်နမ်ပါဆန်းဝမ်ကင်ကျေးရွာဖက်အထိဝင်ရောက်ခဲ့တာကြောင့်ဒီနေ့အချိန်မိုင်းလာတပ်တွေရဲ့ဝိုင်းရံထားခြင်းကိုခံနေရတာဖြစ်ပါတယ်ဒီတင်းမာမှုကနေနှစ်ဖက်ပြစ်ခတ်မှုမဖြစ်ပွားအောင်အထက်ခေါင်းဆောင်တွေကဆွေးနွေးနေဆဲဖြစ်ကြောင်းလဲဒေသတွင်းမင်္ဂလာဘက်ကတပ်မှုကပြောပါတယ်နှစ်ဖက်တပ်မတင်းမာခင်ပြစ်ခဲ့တဲ့အော်တိုဘားလ23ရက်နေ့ကလည်းဝထင်းချုံနယ်မြေမင်းငင်းရွာဖက်မှာအစရတပ်မတော်မင်းခတ်ပြူဟာမှုကဝါတာဂိတ်ထောင်ခိုင်းစေမှုကြောင့်ဝါတာဖွဲ့နဲ့အစိုးရတပ်ဖွဲ့အကြားတင်းမာမှုဖြစ်ပွားခဲ့ပါတယ်တိုင်းတုံမှာရှိတဲ့ဝါဆက်ဆံရေးယုံကတရိကန်တိုင်းစစ်ဌာနချုပ်ကိုတွားရောက်တွေ့ဆုံဆွေးနွေးပြီးမှသာအော်တိုဘားလ29ရက်နေ့ကဝါတပ်တွေပြန်ဆုတ်သွားခဲ့တာဖြစ်ကြောင်းလည်းသိရပါတယ်
ချင်းမြင့်နယ်မြို့ရလွှတ်တော်ကိုယ်စားလှယ်ဦးဝေတင်းပါဝင်ကလတန်စီမံကိန်းကအိန္ဒိယနိုင်ငံသားဝန်ထမ်း9ဦးစက္ကပြ2ဦးစပိတ်ဘုတ်မောင်းသူ2ဦးစုစုပေါင်း10ဦးကိုရခိုင်တပ်မတော်အေအေဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့မှာဖမ်းဆီးခဲ့ပါတယ်အဲ့ဒီဖမ်းဆီးစစ်မှာအသက်60ရွယ်အိန္ဒိယနိုင်ငံသားသူအမောဆုတေဆုံးခဲ့ပြီးနိုဝင်ဘာလ4ရက်နေ့မှာတော့ကိုယ်စားလှယ်ဦးဝေတင်းကလွှဲပြီးဂျန်နက်တူအားလုံးကိုအေအေဖွဲ့ကပြန်လှုပ်ပေးခဲ့တယ်လို့ချင်းမြင့်နယ်စီပင်ဝန်ကြီးဦးစုထက်ကပြောပါတယ်အေအေပြောရေးဆိုခွင့်ရှိသူခိုင်တုခါကတော့လွှတ်တော်ကိုယ်စားလှယ်ဦးဝေတင်းဟာစစ်တပ်နဲ့ပူးပေါင်းပြီးတော့အေအေတပ်ဖွဲ့ရဲ့တရင်ချက်တွေကိုစုံစမ်းဖို့ခုမီးလူငယ်ဖွဲ့ကိုလှုပ်ဝဲဖွဲ့စည်းထားတဲ့အပြင်တပ်တရင်ပေးသူတွေဖြစ်တာကြောင့်ဆက်လက်ထိန်းသိမ်းထားတာဖြစ်တယ်လို့ပြောပါတယ်ဦးဝေတင်းဖမ်းခံရတဲ့ကိစ္စအပေါ်မှာချင်းဖွဲ့စည်းတွေကနေကြေညာချက်အသီးသီးထုတ်ပြန်ခဲ့ကြပြီးအ мян ဆုံးပြန်လှုပ်ပေးဖို့တောင်းဆိုခဲ့ကြပါတယ
်ရခိုင်ပြည်နယ်ရေတိတောင်မြို့နယ်အတွင်းရွှေနဒီအ мян ရေရင်ကဖမ်းဆီးသွားသူတွေထဲက25ဦးကိုနိုဝင်ဘာလ5ရက်နေ့နနက်ပိုင်းမှာရခိုင်တပ်မတော် AA ကပြန်လည်လှုပ်ပေးလိုက်ပြီးဖြစ်တယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါတယ်အခုလွတ်မြောက်လာသူတွေအထက်မှာဘူးဒီတောင်မြို့နယ်က18ဦးစစ်တွေမြို့နယ်က3ဦးနဲ့ရတိတောင်မြို့နယ်ကအရက်သားတွေဖြစ်ပြီးသူတို့ကိုပူရီတောင်မြို့နယ်ဆက်ခေါ်ကြေးရွာမှာလာရောက်လွတ်ပေးခဲ့တာဖြစ်ပါတယ်အခုလွတ်လာသူတွေဟာအော်တိုဘားလ26ရက်နေ့ကရတိတောင်မြို့နယ်ရေမြက်ကြေးရွာအနီးရွှေနတီအမြန်ရေရင်ကအစိုးရတပ်ဖွဲ့ဝင်14ဦးအပါအဝင်58ဦးကိုဖမ်းဆီးစဉ်ကဖမ်းဆီးခံရသူတွေဖြစ်ပါတယ်အဲ့ဒီနေ့ဖမ်းဆီးပြီးချက်ချင်းမြန်မာအစိုးရတပ်ကရဟတ်ရင်3စီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဖမ်းဆီးထားသူတချို့နဲ့ AA တပ်ဖွဲ့ဝင်တချို့လည်းတည်ဆုံးခဲ့ရတယ်လို့ AA ဘက်ကသတင်းထုတ်ပြန်ထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘန်လော့ကျေးရွာကအမျိုးသားသူဟာနိုဝင်ဘာလ5ရက်နေ့ကပြစ်ခတ်ခံရပြီးအခုကတရုတ်နိုင်ငံဘက်ကမှစေကူသမှုခံယူနေရတယ်လို့လိုက်ပါကူညီဆောင်ရွက်ပေးသူဒေသခံတို့ကပြောပါတယ်။ဒါအပြင်ကြောင်မဲမြို့မှာလည်းနိုဝင်ဘာလ3ရက်နေ့ကရွာလူကြီး3ဦးကိုအမည်မသိတနတ်သမားတွေကပြေကမှုကြောင့်တိတ်ဆုံးခဲ့ရတယ်လို့နိုဝင်ဘာလ2ရက်နေ့ကလည်းတရုတ်နိုင်ငံကိုသွားမဲ့နွားတင်ကားလစီပြစ်ခတ်ခံရပြီးဂျင်မောင်းသူတိတ်ဆုံးပြီးတော့နှုတ်တန်ရရရှိခဲ့တယ်လို့ဒေတာခြေဆိုင်စီဗီသလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတင်မောင်သိန်းကပြောပါတယ်မကြာခဏဖြစ်ပွားနေတဲ့ပြစ်ခတ်မှုတွေကြောင့်ဒေတာခိုင်ပြည်သူတွေလုံခြုံရေးစိတ်ချမှုမရှိတဲ့အတွက်အာဏာပိုင်တွေဘက်ကပြစ်ခတ်မှုကျူးလွန်တဲ့တရက္ခဏ်တွေကိုအ мян ဆုံးဖော်ထုတ်ပေးစေချင်တယ်လို့လည်းရှမ်းပြည်နယ်မြောက်ပိုင်းဒေသခံတွေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ
ချင်းပြည်နယ်ဘလဝါမြို့နယ်မိစာစစ်ဘေးရှောင်ဒုက္ခသည်စခန်းမှာရှိတဲ့ချင်းတိုင်းရင်သားဘော်မျိုးနယ်စုက100ကျော်ကိုသူတို့ရဲ့သဘောဆန္ဒအရထန်တလန်မြို့နယ်တီကင်းကျေးရွာမှာပြောင်းရွှေ့ပေးဖို့အတွက်ချင်းပြည်နယ်အစိုးရကစီစဉ်နေပါတယ်။အကြောင်းဆိုကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကွင်ကတင်ဆက်ပေးထားပါတယ်
ရခိုင်တပ်တော်အေအေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ပလဝါမြို့နယ်မိစာကျေးရွာမှာစစ်ဘေးသိမ်းရှောင်နေကြတဲ့တင်းသလင်းကျေးရွာကဘုံမျိုးနယ်စုအင်အားစု20စုလူဦးရေ132ဦးတို့ဟာနိုင်ငံတော်ဒုတိယတံပရာဥဟင်္ဒရီပန်ထီယူဇာတိရွာဖြစ်တဲ့တီကီကျေးရွာမှာပြောင်းရွှေ့ခြေချပေးဖို့အစိုးရအနေနဲ့စီစဉ်ထားတယ်လို့ချင်းပြည်နယ်စိုးရွားဖွဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစုထက်ကပြောပါတယ်
20စုလူဦးရေ132ဦးအားသာကလူနိုဝင်ဘာ17ရက်နေ့မှာကျွန်တော်မိစာနေပြီးတော့ဒီလာဖို့အတွက်ကျွန်တော်စီစဉ်မိစာနေပလောက်ကိုဆက်လေးနဲ့ဆင်းမယ်ပလောက်ကနေပြီးတော့ဒီဘက်ကကြာသားနဲ့ပြတ်တယ်ပေါ့
မြန်မာသမရော်နဲ့ရခိုင်တပ်တော်အီတို့တိုက်ပွဲဖြစ်ပွားနေမှုကြောင့်ပလဝမြို့နယ်ကကင်းတလင်းကုန်းပြင်ပြီးတောင်ရင်ခံဝနဲ့ဆက်လိုင်ဝတို့ကရှင်းမိသူ600ကျော်တို့ဟာမိစာကျေးရွာမှာယာယီသဲသွေးပြီးတော့ပြောင်းရွှေ့နေတဲ့ခဲကြရတာဖြစ်ပါတယ်ကင်းတလင်းကျေးရွာကဘုံမျိုးနယ်စုတွေဟာတီကီကျေးရွာဘက်မှာပြောင်းရွှေ့ချေချလို့ကြောင်းတင်ပြလာတဲ့အတွက်ပြည်နယ်စုရအနေနဲ့အခုလိုစီစဉ်ပေးတာဖြစ်ပြီးသူတို့နေထိုင်ဖို့အတွက်နတ်သားလားဘက်ကနေလည်းနေအိမ်ဆောက်လုပ်ထားပြီးဖြစ်တယ်လို့ဦးစုထက်ကပြောပါတယ
်တီကီမှာကြတော့အခုကိုနတ်လာကတမုန်းနေနေရတယ်လုတ်ပေးထားတာ26လုံးအဆက်နဲ့ရှိတယ်သူတို့ရစောင်းနေတဲ့အတွက်ကြတော့နိုင်ငံခြားကအထောက်ပံ့နေတဲ့နောက်ပြီးဒီဒေသခံတွေအထောက်ပံ့တလားဆိုတော့သူတို့ငွေတွေစီးလုံးပြီးတော့ဆွနှွေးထားတာရှိတယ်
မိစာကျေးရွာမှာနေထိုင်တဲ့ကင်းတလင်းရွာသားတို့ကတော့ကင်းတလင်းရွာဘက်မှာတိုက်ပွဲတွေကြောင့်လုံခြုံမှုအားနည်းနေလို့နေရာသစ်ပြောင်းရတယ်လို့ဆိုပါတယ်။
သွားလာရေးမှာလည်းကြောက်လန့်နေရတယ်။ကိုယ့်ရဲ့တက်မွန်ကြောင်လုပ်တဲ့ဒီလုပ်ငန်းတွေကိုလည်းလုပ်ဖို့ကောင်းကောင်းမွန်မွန်မရဘူး။ဒီလုံခြုံရေးအခြေအနေကတော့မကောင်းဘူးလို့ပဲကျွန်တော်တို့ကခံယူတယ်။
တီကီကျေးရွာကိုပြောင်းရွှေ့ချေချမဲ့ကင်းတလင်းကျေးရွာသားတွေဟာအေတပ်ဖွဲ့ကဘင်္ဂလားဒေ့ရဲ့နယ်စပ်ဘက်ငန်းလာကျော်ချာဖမ်းဆီးခေါ်ဆောင်သွားသူတွေဖြစ်ကြပြီးတချို့ကတော့ဘလဝါမြို့ပေါ်ကွက်တစ်ပတ်မှာအစိုးရကနေနေရာချထားပြီးပြောင်းရွှေ့ခဲ့ကြပြီးဖြစ်ပါတယ
်။ဆက်ပြီးတော့အစိုးရနဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ကရီနီမျိုးသားတိုးတက်ရေးပါတီ KNPP ဟာဒေသအတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်လက်မှတ်ရေးထိုးဖို့အခက်အခဲဖြစ်နေတဲ့အကြောင်းကိုတော့အမီကနေစူးစီးထားပြီးမိကလျာမွန်ကနေတင်ဆက်ပေးထားပါတယ်
။လက်ရှိကြုံတွေ့နေရတဲ့ပြည်내တွင်းကမြေပြင်ခြေနေတွေဟာယုံကြည်မှုကိုကျဆင်းစေတဲ့အတွက်တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးနိုင်ရေးမှာအခက်အခဲဖြစ်နေဆဲပဲလို့ကရင်နီမျိုးသားတွတ်တက်ရေးပါတီ KNPP ပြောရင်းဆိုခွင့်ရှိသူနည်းနည်းဘလို့ကပြောပါတယ်
အခက်ခဲကတော့ဒီဖြစ်စဉ်ပေါ်မှာသူဖြစ်ဒီ NCA အကောင့်ထဲပေါ်မှု NCA ပေါ်မှာရှိနေတဲ့ယုံကြည်မှုဒီထက်တိုးမြင့်လာဖို့တော့လိုမယ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ကြားယုံကြည်မှုပေါ်တော့ကျွန်တော်တို့ဖက်ကြားယုံကြည်မှုနဲ့ဒီအစိုးရနဲ့ကျွန်တော်တို့ကြားယုံကြည်မှုတွေလည်းဒီထက်တော့ဆက်မကျသွားဖို့ပြီးတော့ပြန်တက်လာဖို့တော့လိုမယ်ဘာဖြစ်လဲဆိုလို့ရှိရင်ကျွန်တော်တို့ပြည်နယ်ထဲမှာဖြစ်နေတဲ့ကိစ္စတွေအများကြီးပေါ့နော်တရင်းထဲမှာတည်နေကြတဲ့ဟာတွေကယုံကြည်မှုကိုကျဆင်းစီတယ်ကျွန်တော်တို့တွေ့ဆုံဆွေးနွေးညှိနှိုင်းနေတဲ့အဖွဲ့မှုလို့သာစေပြောပုံမှာတွေ့ဆုံဆွေးနွေးညှိနှိုင်းနိုင်တာဒါပေမဲ့တကယ်မြေပြင်မှာကျတော့ယုံကြည်မှုတွေကြဆင်းစီနေစီတဲ့အကြောင်းအရာတွေရှိနေတော့အဲ့ဒီယုံကြည်မှုတွေကျွန်တော်တို့ပြန်မြင့်တင်ဖို့လိုမယ
်။ကရားပြည်နယ်တွင်စစ်တပ်ကမြေယာသိမ်းဆဲမှုကိစ္စလယ်သမားတွေဖမ်းဆီးခံနေရတဲ့ကိစ္စတက်ကြွလှုပ်ရှားသူလူငယ်တွေတရားစွဲဆိုခံနေရတဲ့ကိစ္စတွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ရှိတိုးနိုင်ဖို့ကိုအဟသားတွေဖြစ်နေတယ်လို့ KNPP ကပြောပါတယ်။NCA ကောင်ထဲဖို့မှုဆိုင်ရာအပိုင်းတွေမှာလည်းတိစုမှုတွေရှိနေမယ်ဆိုလို့ရှိရင် KNPP အပါအဝင်ပြည်မရထားတဲ့အဖွဲ့တွေအတွက်လည်း NCA လက်မှတ်ရေးထိုးရေးမှာပိုပြီးခက်ခဲလာနိုင်တယ်လို့နည်းနည်းဘလို့ကဆက်ပြောပါတယ
်အဲ့တချင်တော့ပဲ NCA ကိုအကောင်ထဲဖို့တဲ့အပိုင်းမှာလည်းတိစုမှုမရှိဘဲနဲ့ဆက်ပြီးတော့သွားနိုင်ဖို့လိုမယ်အဲ့လိုတိစုမှုရှိနေတယ်ဆိုလို့ရှိရင်ကြာလာတော့ NCA ဖြစ်စဉ်ပေါ်မှာကယုံကြည်မှုတွေကကျသွားတယ်ယုံကြည်မှုကျသွားတယ်ဆိုလို့ရှိရင်အဲ့ဒါ KNPP တဖွဲ့တည်းပဲမဟုတ်ထိုးပြီးသားတဲ့အဖွဲ့တွေတွေ့ရောမထူရသေးတဲ့တခြားအဖွဲ့တွေတွေ့ရောအခက်အခဲတွေဖြစ်စီ
ပြီးခဲ့တဲ့အော်တိုဘာလ18ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာ KNPP နဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တာဝန်ရှိသူတွေအလို့တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုအပြီးမှာ KNPP ဘက်က NCA လက်မှတ်ရထူးရင်းနဲ့ပတ်သက်တဲ့အဆိုပြုချက်တစ်ခုကိုအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေထံပေးအပ်ခဲ့တယ်လို့လည်းနိုင်ငံတော်သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေကအခုလိုပြောပါတယ်
။နောက်ထပ်အဆိုပြုချက်အသစ်တစ်ခုပေါ့။အဆိုပြုချက်အသစ်တစ်ခုပေးတယ်။ဒီအဆိုပြုချက်အသစ်ကိုကျွန်တော်တို့ယူသွားမယ်။ယူသွားပြီးရင်ကျွန်တော်တို့အစိုးရတက်မတော်လွတ်တော်ပေါ့ပြန်ပြီးတော့ထိုင်ဖို့ရှိတယ်ထိုင်ပြီးရင် KNPB နဲ့ပြန်ပြေးဖို့ရှိတယ်ငွေကြေးနဲ့ပတ်သက်တဲ့ဟာပေါ့ NCA ရေးထိုးရေးနဲ့ပတ်သက်တဲ့ဟာဘယ်လိုသွားမလဲဆိုတဲ့ဟာပေါ့အဆိုပြုချက်အသစ်
KMPP နဲ့အစိုးရကိုယ်စားလှယ်တို့ရဲ့သွေးဆောင်ဆွေးနွေးမှုမှာပြည်내အစင်ပြည်ထောင်စုအစင်အပြည့်ရလက်မှတ်ရေးထိုးစဉ်ကသဘောတူထားတဲ့ကိစ္စရပ်တွေကိုအကောင့်ထည့်ဖော်မှုဆိုင်ရာအကြောင်း NCA လက်မှတ်ရေးထိုးနိုင်တဲ့နည်းလမ်းတွေအကြောင်းအစရှိတဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လို့လည်းနှစ်ဖက်ကောင်းဆောင်တွေကပြောပါတယ်လက်ရှိမြေပြင်နေထားရ NCA လက်မှတ်ရေးထိုးနိုင်ဖို့ကိုအခက်အခဲတွေရှိနေပေမဲ့လည်း KMPP အနေနဲ့ NCA လမ်းကြောင်းအတိုင်းနိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ပြောပါတယ်ရှင
်။အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရန်ပိနယ်အရှိပိုင်းမင်္ဂလာဒေသထဲမှာဝနဲ့မင်္ဂလာတပ်တွေစစ်ရေးအခြေအနေရှုပ်ထွေးနေပြီးနှစ်ဖက်အကြီးအကဲများတွေ့ဆုံဆွေးနွေးနေဆဲဖြစ်ပါတယ်။ချင်းပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်းအိန္ဒိယနိုင်ငံသားဝန်ထမ်း5ဦးအပါအဝင်စုစုပေါင်းလူ10ဦးကို AA တပ်ဖွဲ့ကဖမ်းဆီးထားရကနေဦးဝေတင်းကလွဲပြီးကြံတဲ့သူတွေအလုံးပြန်လွတ်ပေးခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာကဏ္ဍကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုစနေညထားရိုက်လေးလိုက်ကိုဖိတ်ခေါ်ပါရစေရှင
်။တော်ရရှင်များရှင်လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခက်မသိရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြာခဏကြုံနေကြရပါတယ်အခုနောက်ဆုံးမှဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထီးပါလက်နက်ကင်ပဋိပက္ခတွေကြားမှာအရက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲအရက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေလိုင်းအစီအစဉ်ကကြိုဆိုပါရရှင
်ဖေကထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့တနအိစအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရရှင်အခုကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။ American သမ္မတနဲ့ထရန့်နဲ့ Ukraine သမ္မတတို့ဇူလိုင်လထဲမှာတုန်းကဖုန်းသက်ဆက်သွယ်ပြောကြားမှုအတွင်းဥပဒေချိုးဖောက်တဲ့လုပ်ရတဲ့သုံးတရားမကျူးလွန်ခဲ့တဲ့အကြောင်းရှင်းနေချုပ်ကိုဒေသရှင်းလင်းပွဲလုပ်ပြီးဖြေရှင်းခံခဲ့တယ်ဆိုပြီးသတင်းတွေထွက်ပေါ်နေတာမှန်မှန်မှုဆိုပြီးသမ္မတနဲ့ထရန့်ကညင်းဆိုလိုက်ပါတယ်။သမ္မတကသတင်းစာရှင်းလင်းပွဲလုပ်ဖို့တောင်းဆိုခဲ့ပေမဲ့ရှင်းနေချုပ်ဝီလျံဘာကညှင်းဆန်ခဲ့တဲ့အကြောင်းဝါရှင်တန်ပို့သတင်းစာကရေးသားဖော်ပြခဲ့တာပါ။ကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကြောင့်အမေရိကန်နဲ့တရုတ်နိုင်ငံအပြန်အလှန်တိုးမြင့်ထားတဲ့သွင်းကုန်ကုန်တွေကိုပြန်လည်လျှော့ချသွားဖို့နှစ်ဖက်သဘောတူညီမှုရခဲ့တဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကုန်သွယ်ရေးဆွေးနွေးမှုတွေမှာပထမအဆင့်သဘောတူညီချက်ရတဲ့နေ့တစ်ပြိုင်တည်းသွင်းကုန်ကုန်တွေကိုညီညီညီမြပမာဏအတိုင်းလျှော့ချသွားမယ်အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောဝင်ရကောင်ဖန်းကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ2015 UN Nuclear ဆိုင်ရာသဘောတူညီစာချုပ်ကိုချိုးဖောက်တဲ့လုပ်ရည်တွေလုပ်နေတဲ့အပေါ်အမေရိကန်နိုင်ငံဝန်ကြီးမက်ပွန်ပီယိုကအပြင်းထန်ဝေဖန်လိုက်ပါတယ်။ Nuclear လက်နက်မပြန့်ပွားအောင်စာချုပ်မှာကန့်သတ်ထားတာတွေကို UN ကတိုးမြင့်လှုံ့ဆော်နေရတာက Nuclear လက်နက်ထုတ်လုပ်နိုင်စွမ်းရှိအောင်လုပ်နေတာဖြစ်တဲ့အတွက်စိုးရိမ်စရာဖြစ်တဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်အစိုးရကလူမောင်ခုံမှုတပ်ဖြည့်လုပ်ငန်းတွေကိုထိတိရရောက်မလုပ်နိုင်ရင်အမေရိကန်ကအကူအညီထောက်ပံ့နေဖြတ်တောက်မယ်အကြောင်းသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့လက်ထောက်နိုင်ငံရဲ့ဝန်ကြီး LSOS နဲ့တူဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံကအကူအညီပေးအေဂျင်စီ USAID ရဲ့ဒုတိယအကြီးအကဲဘွန်နီကလစ်က VOA ဘင်္ဂလားဒေ့ရှ်ဌာနကိုပြောဆိုရမှာအခုလိုသတိပေးပြောဆိုသွားတာပါ။
ကြာတာရင်းနဲ့ညာပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dexter Wonderet ဖြစ်ပါတယ်။မနက်ဖြန်တောက်ကြနေမနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညတို့ကနေနားဆင်နိုင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာမျိုးပါရှင်။
This program has come to you from the Voice of America, Washington.